Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2015ခုနှစ်မလ20ရက်တောက်ကြနေညဘက် VOA အစီအစဉ်တွေစတင်နေပါပြီ။လိုင်းလမီတာ190လိုင်းဒိုမီတာ24 25 32နဲ့51တို့ကနေဓာတ်ရိုက်ဖမ်းယူနိုင်နိုင်ကြပါလိမ့်ရှင်။ကျွန်မခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့ယေမန်နိုင်ငံဆန္ဒမျိုးတော်ကမွတ်စလင်ဗလီနှစ်ခုမှာအထက်ခံဘုံခွဲတက်ခတ်မှုကြောင့်လူပေါင်းဒါဇင်နဲ့ချီတည်ဆုံးခဲ့ပါတယ်။ကမ္ဘာပိုင်ရဲ့မန္တလေးကိုရောက်လာတဲ့နေဆွမ်းရံသုံးလေယာဉ်ကိုဒီနေ့မှာတော့သမ္မတနဲ့ကာကွယ်ဦးစီးချုပ်လို့လည်းသွားရောက်လေ့လာပါတယ်။ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တိမ်ကြီးထိုင်နေသူကြီးညာပြပါပါ
။အခုညဆက်ပြီးတော့နားဆင်ရမယ့်မြန်မာပြည်ဆိုင်ရာသတင်းလွှာတွေနဲ့ဆက်သွယ်မေးမြန်းချက်တွေထဲမှာတော့ဒီပြည်ရင်းပြည်ပကရွေးကောက်ပွဲစောင့်ကြည့်အဖွဲ့ရဲ့သုံးသက်ချက်အရရွေးကောက်ပွဲလေ့လာလိုသူတွေရဲ့ကျင့်ဝတ်တချို့ဟာမမျှတဘူးလို့ပြောပါတယ်။ဒါကအမျိုးသားပညာရေးဥပဒေပြင်ဆင်ရေးမှူးကြမ်းအကြံပြုထားတဲ့အစီရင်ခံစာလွှတ်တော်မှာတင်သွင်းတဲ့အခြေအနေကတော့
သူတို့နဲ့သဘောတူညီမှုရရှိတာကဒီ၅နှစ်ပြည့်မှာအဲတဖြည်းဖြည်းတူညီလို့လာ20ရာနှစ်ကြီးရောင်းပြည်နေ
အမျိုးသားလွှတ်တော်ဥပဒေချမ်းကော်မတီဝင်လွှတ်တော်အမတ်ဦးကျော်ကျော်ရဲ့ပြောပြချက်နဲ့အတူတခါဟာခါမြို့မှာကျင်းပပြီးစီးသွားခဲ့တဲ့တိုင်းရင်းသားမီဒီယာမီလာခံရဲ့အခြေအနေနောက်နဲ့အတူကိုကန့်တိုက်ပွဲရဲ့နောက်ဆုံးအခြေအနေတွေကိုလည်းသိကြရမှာပါဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်ကြီးထိုက်တို့ကကြေညာပေးပါမယ်ရှင
်ယေမန်နိုင်ငံဆန္ဒမျိုးတော်ကမွတ်စလင်ဗလီနှစ်ခုမှာအထက်ခံဘုံခွဲတက်ခတ်မှု၃ခုကြောင့်တောက်ကြံနေကဝတ်ပြုနေသူလူပေါင်းဒါဇင်နဲ့ချီတည်ဆုံးပြီးတရားကြောင်ဒဏ်ရာရတယ်လို့စစ်ဘက်ဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။ဆန္ဒမျိုးတော်ကိုထိန်းချုပ်ထားတဲ့ဟောက်တီရှီယာသဘောတွေနဲ့နီးစပ်တဲ့ဗရာနဲ့အဟာရှစ်ဘလီတွေမှာနေ့လယ်ပိုင်းဝတ်ပြုဆူတောင်းနေချိန်တက်ခတ်မှုတွေဖြစ်ခဲ့တာပါ။ပောက်ကွဲမှုတွေကြောင့်ထိတ်လန့်တုန်လှုပ်နေတဲ့လူအုပ်ထဲမှာလည်းနောက်ထပ်အထက်ခံဘုံခွဲတက်ခတ်မှုဖြစ်ခဲ့ပါတယ်။မနေ့ကတော့သမရဟောက်အလီအဗ်ဒူလာဆလေးကိုတစ်ဆာခံတဲ့ဟောက်တီသဘောတွေကနိုင်ငံတော်မှမှရှိတဲ့အေရင်မြို့ကနိုင်ငံတကာလေဆိပ်ကိုတက်ခတ်ခဲ့ရမှာတော့လက်ရှိသမရအပတရဘောမဆူဟာရီကိုထောက်ခံသူပြည်သူစစ်တွေနဲ့တိုက်ပွဲတွေအပြင်းထန်ဖြစ်ခဲ့တာပါ။တိုက်ပွဲတွင်သမရဟောင်းကိုထောက်ခံသူသဘုံ၄ယောက်နဲ့ပြည်သူစစ်တပ်ဖွဲ့ဝင်၅ဦးသေဆုံးပါတယ်။သမရဟာရီကတော့2011ခုနှစ်အုံကြွမှုတွေမှာဖယ်ရှားခံခဲ့ရတဲ့သမရဟောင်းရဲ့မဟာမိတ်ဟောက်တီသဘုံတွေကနေအခြေချုပ်နဲ့ဖမ်းဆီးထားရတာကနေပြီးခဲ့တဲ့လကမှပြန်လည်လွတ်မြောက်လာခဲ့တာပါ။ဒီနောက်မှာတော့သမရနိုင်ငံရေးမတည်ငြိမ်ဖြစ်နေတဲ့ယေမန်နိုင်ငံမှာအာဏာကိုဆက်ထိန်းတာမျိုးကြိုးပမ်းတဲ့အနေနဲ့အေရင်မျိုးကိုတင်ဆောင်ခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂအာရဗ်ပင်လယ်ကွေ့နိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုပါဝင်အနောက်နိုင်ငံတော်တော်များများကတော့သမရဟာရီကိုအားပေးထောက်ခံကြောင်းကြေညာထားကြပါတယ်
။အီရန်နဲ့အမေရိကန်တို့ရဲ့အီရန်နျူကလ িয়ার အရေးဆွေးနွေးပွဲတွေဒီကနေ့မှပြန်ပြီးတော့ဆက်ခဲ့ပြီးမြဲဆွေးနွေးပွဲတွေကိုနောက်သတင်းဘက်ကိုရွှေ့ဆိုင်းလိုက်ရပါတယ်။အီရန်သမ္မတဟာဆန်ရိုဟာနီရဲ့အမေကွယ်လွန်ခဲ့တာကြောင့်အီရန်ကိုယ်စားလှယ်အဖွဲ့ဌာနေပြန်ဖို့ဖြစ်လာရတာပါ။ဆွေးနွေးပွဲတွေကိုနောက်တစ်ပတ်ဗုဒ္ဓဟူးနေ့မှာပြန်ပြီးဆမယ်လို့အီရန်နိုင်ငံပိုင်သတင်းဌာနကပြောပါတယ်။အီရန်သမ္မတရဲ့မိခင်ဖြစ်သူကွယ်လွန်ခဲ့တဲ့အပေါ်မှာလည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကဝမ်းနည်းချေကွဲရာကြောင်းပြောဆိုထားပါတယ်။တစ်ဆက်တည်းမှာပဲအမေရိကန်သမ္မတကလည်းအီရန်ပြည်သူတွေကိုနှစ်သက်ကိုသတင်းစကားပါခဲ့တာမှာဒီနေ့ဟာအီရန်နဲ့အမေရိကန်နှစ်နိုင်ငံကြားကွဲပြားတဲ့ဆက်ဆံရေးတရထူထောင်နိုင်မဲ့ဆယ်စုနှစ်တွေတွင်ကအကောင်းဆုံးအခွင့်အလမ်းတွေရှိနေတဲ့နှစ်ဖြစ်ပါတယ်လို့ထည့်သွင်းပြောဆိုသွားပါတယ်ရှင
်။ဒီသတင်းပတ်တဲ့ကျင်းပခဲ့တဲ့အစ္စရေးရွေးကောက်ပွဲမှာအနံ့ရခဲ့တဲ့ဝန်ကြီးချုပ်ဗင်ဂျမင်နတန်ယာဟုကိုချီးကျူးစကားပြောကြားခဲ့တဲ့အမေရိကန်သမ္မတဘရက်အိုဘားမားကနှစ်နိုင်ငံဆက်ဆံရေးကိုပြန်လည်သုံးသပ်သွားမယ်အကြောင်းပြောဆိုလိုက်ပါတယ်။ပါလက်စတိုင်းနိုင်ငံထူထောင်ရေးအစီအစဉ်ကိုလက်ခံမှာမဟုတ်တဲ့အကြောင်းအစ္စရေးဝန်ကြီးချုပ်ကမှတ်ချက်ပေးပြောကြားပြီးမှာပဲသမ္မတဥပမာကအခုလိုပြောလိုက်တာပါနှစ်နိုင်ငံအတူရှင်တွဲနေထိုင်နိုင်ရေးအစီအစဉ်ပေါ်အစ္စရေးဝန်ကြီးချုပ်ရဲ့ရည်တည်ချက်သဘောထားအသစ်နဲ့ပတ်သက်လို့အမေရိကန်အနေနဲ့ပြန်လည်သုံးသပ်ဖို့လိုအပ်တဲ့အကြောင်းသမ္မတဥပမာကတယ်လီဖုန်းနဲ့ပြောကြားခဲ့တာလို့လည်းအမည်မဖော်လိုသူသမ္မတအင်ပြူတော်တာဝန်ရှိသူတစ်ယောက်ကပြောပါတယ်အစ္စရေးပါလက်စတိုင်းပြည်ပကကိုဖြည့်ရှင်းနိုင်ဖို့ဆိုပြီးပါလက်စတိုင်းနိုင်ငံထူထောင်မဲ့အစီအစဉ်ကိုတသက်လုံးလက်ခံမှာမဟုတ်ဘူးဆိုပြီးအင်္ဂါနေ့ကလွတ်တော်ရွေးကောက်ပွဲမှာတိုင်ပြီးမှာပဲအစ္စရေးဝန်ကြီးချုပ်ကပြောခဲ့တာပါသူမှတ်ချက်ပေးပြောဆိုခဲ့တာတွေနဲ့ပတ်သက်လို့မနေ့ကတော့အစ္စရေးဝန်ကြီးချုပ်ကတိတိကျကျထပ်မပြောတော့ပဲစစ်ကင်းမဲ့ပါလက်စတိုင်းတိုင်းပြည်တစ်ခုကိုသူ့အနေနဲ့ဆန့်ကျင်မှာမဟုတ်ဘူးလို့အမေရိကန်သတင်းမီဒီယာတွေကိုပြောဆိုခဲ့ပေမဲ့လက်တလုံးမှာဒါတွေကမဖြစ်နိုင်သေးဘူးဆိုပြီးတော့လည်းပြောဆိုသွားပါတယ်
ပြီးခဲ့တဲ့လကရုရှားတို့သဘောတူလက်မှတ်ရေးထိုးထားတဲ့စစ်ဖြစ်နေတဲ့ယူကရိန်းအရှေ့ပိုင်းအပြစ်ခတ်ရက်စဲရေးအပြစ်အဝအကောင့်ထဲမပေါ်သေးသမျှရုရှားအပေါ်မှာချမှတ်ထားတဲ့စီးပွားရေးဒဏ်ခတ်ပိတ်ဆို့မှုတွေကိုဖယ်ရှားပေးမှာမဟုတ်ဘူးဆိုပြီးဘရက်ဆဲမှာကျင်းပတဲ့ဥရောပသမ္မတခေါင်းဆောင်ကြီးရဲ့ဆွေးနွေးပွဲကနေဆုံးဖြတ်လိုက်ပါတယ်။ဥရောပသမ္မတဥက္ကဋ္ဌကဂျာတာဘရီနေနှောင်းပိုင်းမှာဒီဆုံးဖြတ်ချက်ကိုကြေညာလိုက်တာပါ။ပြီးခဲ့တဲ့17လအတွင်းလူပေါင်း6000ကျော်တေဆုံးခဲ့ရတဲ့ယူကရိန်းအရှေ့ပိုင်းအရေးမှာရုရှားလိုလားတဲ့ယူကရိန်းသဘုံတို့ကိုရုရှားတို့ထောက်ပံ့ပေးနေတာတွေအဆုံးသတ်သွားစေဖို့ရုရှားအစိုးရကို28နိုင်ငံပါဥရောပသမ္မတကဆက်ပြီးဖိအားပေးသွားမယ်ဆိုတာကိုဒီဆုံးဖြတ်ချက်ကရှင်းရှင်းလင်းလင်းပြသလိုက်တာဖြစ်တယ်လို့လည်း EU ဥက္ကဋ္ဌကပြောဆိုသွားပါတယ်။ရုရှားအစိုးရဘက်ကတော့ရုရှားယူကရိန်းနယ်စပ်ဒေသကသဘုံတွေကိုဓာတ်ရိုက်ထောက်ပံ့မှုမရှိဘူးဆိုပြီးတော့အကြေညာညင်းဆိုထားပါတယ်။ယူကရိန်းတပ်တွေကိုထောက်ပံ့ရေးအမေရိကန်နဲ့ယူကရိန်းအစိုးရတို့ရဲ့ဆွေးနွေးမှုတွေကိုကိုးကားပြီးအမေရိကန်တို့ဟာ Minsk သဘောတူညီချက်ကိုချိုးဖောက်တယ်လို့လည်းရုရှားနိုင်ငံခြားရေးဝန်ကြီးဆာဂီ လက်ဘရော့ကစွပ်စွဲပြောဆိုပါတယ်ရှင်။
အမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တံမြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မန္တလေးမြို့မှာရောက်နေတဲ့ကဘာပတ်မဲ့နေဆွမ်းအင်သုံးလင်းရင်ကိုဒီနေ့မှာတော့သမရဦးသိန်းစိန်ကာဝေးဦးစီချုပ်ဘိုးချုပ်မူကြီးမင်းအောင်လိုင်တို့လည်းတွားရောက်ကြည့်ရှုခဲ့ကြပါတယ်။ Solar Impulse 2လို့အမည်ပေးထားတဲ့လင်းရင်ကိုတလဲစီမောင်းနေကြတဲ့ဆစ်ဆလန်နိုင်ငံသားလင်းရင်မှုတွေဖြစ်ကြတဲ့ Bertrand Pickett နဲ့ Andre Bosch Park တို့ကိုလည်းသမရဦးသိန်းစိန်ကအမတ်တရလက်ဆောင်ပစ္စည်းတွေပေးအပ်ခဲ့တာပါ။တန်ရှင်းတဲ့စွမ်းအင်ကိုထိထိရရအသုံးချနိုင်တယ်ဆိုတော့ကဘာကတိအောင်ပြောက်ရည်ရွယ်တဲ့ခီးစဉ်နဲ့ပတ်သက်လို့လည်းလေယာဉ်မှုတွေကရှင်းပြခဲ့ကြပါတယ်။မိုင်မောင်း2000ကျော်ခီးစဉ်တစ်စိတ်တစ်ပိုင်းအဖြစ်အိန္ဒိယနိုင်ငံဘာယာနတီမြို့ကနေမန္တလေးအပြည်ပြည်ဆိုင်ရာလေဆိပ်ကိုမနေ့နောက်ပိုင်းကရောက်လာချိန်မှာတော့တခဏတနာကျူဆူခဲ့ကြပြီးအများပြည်သူလေးလာနိုင်အောင်လည်းစီစဉ်ထားပါတယ်။အရက်ဆော်ဝါမြပြည်တော်စု UAE နိုင်ငံအဘူဒါဘီမြို့ကနေဒီလဆန်းကစတင်လိုက်တဲ့ခီးစဉ်အတွင်းမြန်မာနိုင်ငံအပါဝင်ကဘာတဝန်းကနေရာ12နေရာကိုဝင်ရောက်ရန်နံမှာဖြစ်ပြီး9လလောက်ကြာမြင့်လိမ့်မယ်လို့လည်းခန့်မှန်းထားကြတာပါ။တနင်္ဂနွေနေ့မှာတော့တရုတ်နိုင်ငံချုံကင်းနဲ့နန်ကျင်းမြို့တွေကိုခရီးစဉ်မှာဖြစ်ပါတယ်။တရုတ်နိုင်ငံပြီးရင်တော့ကမ္ဘာပတ်မဲ့ခရီးစဉ်မှာအဓိကစိန်ခေါ်မှုဖြစ်တဲ့ပစိဖိတ်သမုဒ္ဒရာကို9ရက်ကြာဖြတ်ပြင်ပြီးဟာဝိုင်ကျွန်းနဲ့အမေရိကန်ပြည်တော်စုကိုဝင်ရောက်အောင်မှာပါ။ဒီနောက်မှာတော့ဥရောပကိုဆက်လက်ပြန်တန်းပြီးအဘူဒါဘီမြို့ကိုဇူလိုင်လနဲ့ပြန်လာပြီးခရီးစဉ်ဆုံးသတ်ဖို့လည်းစီစဉ်ထားကြပါတယ်။
ဂျပန်နိုင်ငံတိုကျိုမြို့တော်ကအမေရိကန်တန်ယုံကိုဘုံခွဲမယ်လို့ချင်းချောက်ခဲ့တဲ့အမျိုးသားတဦးဖမ်းဆီးထားတယ်လို့ဂျပန်ရဲတို့ကဒီကနေ့တောက်ကြာနေမှာပြောပါတယ်။အိုကီနာဝါဒေသခံမစ်ဆုယိုရှိကာမီယာကအမေရိကန်တန်ယုံကိုဖုံးဆက်ပြီးဘုံခွဲမယ်လို့ချင်းချောက်ခဲ့တယ်လို့ဂျပန်နိုင်ငံတောင်ပိုင်းကျွန်းကအမေရိကန်စစ်အခြေစိုက်စခန်ကမ့်ရှောဝါကိုလည်းအလားတူချင်းချောက်ခဲ့တယ်လို့ဂျပန်ရဲတို့ကပြောပါတယ်။မကြမ်းသေးခင်ကဂျပန်ဆိုင်ရာအမေရိကန်တန်အမတ်ကြီးကာရိုလင်းကနေဒီနဲ့တခြားအမေရိကန်တန်ရုပ်အရာရှိတွေကိုတပ်ပစ်မယ်လို့ချင်းချောက်ခဲ့မှုတွေဟာလည်းအသက်52နှစ်အရွယ်ကာမီယာလှုပ်ဆောင်ခဲ့တာလို့ယူဆနေကြတဲ့အကြောင်းဂျပန်ပြည်တွင်းမီဒီယာတွေကဖော်ပြကြပါတယ်ဂျပန်မှာရှိတဲ့အမေရိကန်တန်ရုပ်နဲ့တန်အမတ်တို့ကိုချင်းချောက်ခဲ့မှုတွေနဲ့ဆက်နွယ်နေသူအမျိုးသားတအုပ်ကိုဂျပန်ရဲတို့ဖမ်းဆီးထားပြီးဖြစ်တယ်လို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဂျင်ဆာဂီကမနေ့ကပြောပါတယ်အမေရိကန်တန်တမန်တွေနဲ့အမေရိကန်တန်ရုံအဆောက်အုံတွေကိုဘလို့ချင်းချောက်မှုတွေကိုမဆိုကျမတို့အနေနဲ့သိက်ကိုအရေးထားပါတယ်ဒီကိစ္စမှာလည်းဂျပန်အစိုးရနဲ့ကျမတို့အနေနဲ့သတင်းပတ်ပေါင်းများစွာအရေးယူဆောင်ရွက်ခဲ့ပါတယ်လို့လည်းပြောခွင့်ရဂျင်ဆာဂီကပြောခဲ့ပါတယ်ရှင
်ရိုက်တာသတင်းတနာကသူ့ရဲ့အင်တာနက်ဝက်ဘ်ဆိုက်တွေကိုတရုတ်နိုင်ငံထဲမှာဖွင့်မြရပဲဖြစ်နေတယ်လို့ပြောဆိုလိုက်တဲ့အတွက်အနောက်နိုင်ငံကသတင်းမီဒီယာတွေပေါ်တရုတ်နိုင်ငံကပိတ်ပင်တမ်းမြှင့်မှုနောက်တစ်ခုလားလို့ယူဆစရာတွေဖြစ်နေပါတယ်ဗြိတိန်နိုင်ငံခြေဆိုင်သတင်းဌာနရဲ့အင်္ဂလိပ်နဲ့တရုတ်ဘာသာဝက်ဘ်ဆိုက်တွေကိုတရုတ်နိုင်ငံထဲမှာဝင်ကြည့်လို့မရဘဲဖြစ်နေရတဲ့အကြောင်းရင်းကိုတော့ရှင်းရှင်းလင်းလင်းမသိရသေးဘူးလို့လည်းရိုက်တာသတင်းဌာနကဒီကနေ့မှပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါရိုက်တာသတင်းဌာနအနေနဲ့မျှတမှန်ကန်ပြီးစာနယ်ဇင်းကျင့်ဝတ်နဲ့အညီကမ္ဘာတဝန်းသတင်းတွေကိုတင်ပြနေတယ်လို့သတင်းတွေကိုဝယ်ယူနေသူတွေအတွက်တရုတ်နိုင်ငံနဲ့ပတ်သက်တဲ့အကြောင်းအရာတွေကလည်းအင်တာနက်မှာအရေးကြီးရာကြောင့်ဝက်ဘ်ဆိုက်တွေအမြန်ဆုံးပြန်ကောင်းလာလိမ့်မယ်လို့မျှော်လင့်ထားတဲ့အကြောင်းလည်းကြေညာချက်ထဲမှာဖော်ပြထားပါတယ်ဘန်ဒိုင်းဆိုင်ရာသတင်းတွေနဲ့အချက်အလက်တွေကိုတော့ကြည့်လို့ရနေတော့မယ်လို့လည်းရိုက်တာသတင်းဌာနကပြောဆိုခဲ့တာပါ မချတဲ့နှစ်တွေအတွင်းတရုတ်ကွန်မြူနစ်ပါတီကနိုင်ငံခြားသတင်းဌာနတွေရဲ့အင်တာနက်ဝက်ဘ်ဆိုက်တွေကိုပိတ်ပင်တားမြစ်မှုတွေတိုးမြင့်လှုပ်ဆောင်လာနေရမှာ New York Times, Wall Street Journal နဲ့ Bloomberg တို့လိုထင်ရှားတဲ့သတင်းဌာနတွေလည်းပါဝင်ခဲ့သလို VOA ဝက်ဘ်ဆိုက်တွေအဆိုရင်လည်းမချခဏဆိုသလိုအပိတ်ခံလေးရှိတဲ့ပါတယ်ကွန်မြူနစ်ပါတီခေါင်းဆောင်ပိုင်းကိုဝေဖန်တာတွေပါဝင်တဲ့အနောက်တိုင်းသတင်းဌာနတွေကိုတော့တရုတ်အနာဘဏ်တွေကတစ်ချိန်လုံးလိုလိုအပြစ်တင်နေတာပါပြည်တွင်းမှာရှိတဲ့သတင်းဌာနတွေအရဆိုရင်လေပုံစံအမျိုးမျိုးနဲ့ကွန်မြူနစ်ပါတီကထိန်းချုပ်တာဩဇာလွှမ်းမိုးတာတွေကိုခံနေကြရတာဖြစ်ပါတယ်
ထိုင်းနိုင်ငံမှာဘရင်နဲ့စစ်တပ်ကြီးခဲတွေကိုဝေဖန်တဲ့ကာတွန်းရုပ်ပုံတွေကိုဘန်ကောက်မြို့တော်ကကုန်းတိုင်းတစ်ခုရဲ့အိမ်သာထဲမှာရေးဆွဲခဲ့တဲ့အမှုနဲ့အသက်68နှစ်အရွယ်အမျိုးသားတအုပ်ကိုတရားရုံးကထောင်ဒဏ်တစ်နှစ်ခွဲအပြစ်ပေးလိုက်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလတုန်းကအိမ်သာထဲမှာဆွဲခဲ့တဲ့ပုံတွေဟာဘရင်ကိုအကြီးညိုပြက်စေတယ်ဆိုပြီးသဘင်တွေတောင်ဖြူနေပြီဖြစ်တဲ့ထိုင်းစည်းတဲ့အိုချာနာပ်စုဆိုင်ကိုစစ်ဖက်ဆိုင်ရာတရားရုံးကအပြစ်ပေးလိုက်တာပါ။အောက်တိုဘာလကတည်းကအဖမ်းခံထားရတဲ့သူကိုတော့အစောပိုင်းမှာထောင်ဒဏ်၃နှစ်ချမှတ်ထားပေမဲ့အပြစ်ရှိကြောင်းဝန်ခံခဲ့တဲ့အတွက်ပြစ်ဒဏ်ကိုလျှော့ပေါက်ပေးခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံကဘရင်ကိုအကြီးညိုပြက်စီမှုဥပဒေဟာဆိုရင်တော့ကမ္ဘာမှာအတင်းကျပ်ဆုံးဥပဒေတစ်ခုဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်မေလမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာလည်းအစိုးရကိုဝေဖန်သူတွေကိုဒီအမှုနဲ့အရေးယူတာတွေပို့ပြီးတော့များလာခဲ့ပါတယ်ရှင်။
2015ခုနှစ်မလ20ရက်တောက်ကြနေညပိုင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကြီးညာပေးခဲ့ကြတာပါအခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေစက်တိုက်ထုတ်လွှင့်ပေးသွားပါမယ်အရင်ဆုံး2015ရွေးကောက်ပွဲအတွက်ရွေးကောက်ပွဲကော်မရှင်ဟာဘက်လိုက်မှုကင်မကင်တုံ့သက်ချက်တွေကိုကြည့်ကြရအောင်ပါပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်လိုက်တဲ့ပြည်တွင်းပြည်ပရွေးကောက်ပွဲစောင့်ကြည့်လေ့လာလူသူများကျင့်ဝတ်မှာပါဝင်တဲ့တချို့အချက်တွေဟာမျှတမှုမရှိဘူးလို့မြန်မာနိုင်ငံရေးလေ့လာသုံးသပ်သူတွေကပြောလိုက်ပါတယ်။ဒါအပြင်ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တွေဟာဗက်လိုက်မှုကင်းတဲ့အနေအထားမှာရှိသူတွေဖြစ်ဖို့လိုပြီးရွေးကောက်ပွဲနဲ့သက်ဆိုင်တဲ့သတင်းအချက်လက်တွေကိုလည်းအမြန်ဆုံးထုတ်ပြန်ပေးနိုင်ခွင့်ရှိရမယ်လို့ပြောပါတယ်။ဒီအကြောင်းကိုကိုအောင်အောင်ကတင်ပြပေးပါမယ်ရှင်။
မလ19ရက်နေ့စနေပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေပြည်ရင်းနဲ့နိုင်ငံတကာရွေးကောက်ပွဲစောင့်ကြည့်လေ့လာသူများကျင်းဝတ်မှာပြည်ရင်းရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေလိုက်နာအမယ့်အချက်19ချက်ပါဝင်ပြီးနိုင်ငံတကာရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေလိုက်နာအမယ့်အချက်16ချက်ပါဝင်ပါတယ်ဒီထဲမှာပါဝင်တဲ့အချက်တချို့အပေါ်ကိုရွေးကောက်ပွဲနဲ့ပတ်သက်ပြီးလေ့လာစောင့်ကြည့်သူတူဦးဖြစ်တဲ့မြန်မာနိုင်ငံရှိနေများကွန်ရက်ကတရားလွှတ်တော်ရှိနေဦးသိန်းသန်းဦးကအခုလိုပြောပါတယ်
ဒါကတော့မှာဒီရွေးကောက်ပွဲစောင့်ကြည့်လေ့လာသူများဒီပါတီဆွဲပုဂ္ဂိုလ်ဆွဲကင်းရှင်းရမည်ဒီရွေးကောက်ပွဲစောင့်ကြည့်ရတာများဒီဘက်လိုက်ဦးကြီးကစောင့်နေရပြီဆိုတော့ကျွန်တော်အစိုးရကြီးတွေကဒီကိစ္စကိုတောက်ချောက်ကျွန်တော်တို့ကန့်ကွက်နေရယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကဒုတိယဗိုလ်ချုပ်ကြီးအောင်ရပြည်ထောင်စုကြံ့ခိုင်ပါတီရဲ့ထိပ်တန်းကောင်းဆောင်ရတော့အဲ့ဒီရဲ့ထိပ်တန်းကောင်းဆောင်ဖြစ်တဲ့ဒီရွေးကောက်ပြည်သူ့လွတ်တော်ကိုယ်တိုင်လည်းဖြစ်ခဲ့ရတာဒါဘယ်လိုမှဖြစ်ပြင်းမအောင်အဲ့တော့သူကဒီအရာကြီးဘက်လိုက်မှုမရှိရဘူးသူပါတီဆွဲထင်းမှမလားတော့သူကအဲ့ဒီပါတီကထိပ်တန်းကောင်းဆောင်နေရ
ဒါပြင်တိုင်းပြည်နယ်အောက်ခြေရခရိုင်မြို့နယ်အဆင့်ရွေးကောက်ပွဲကော်မရှင်မှာတမတော်ကအငင်းစားယူသူတွေအများစုပါဝင်နေကြောင်းကိုလည်းသူကထောက်ပြခဲ့ပါတယ်မကြသေးခင်ရပ်ပိုင်းတွေအတင်းကတော့အမေရိကန်အပါအဝင်တန်ယုံ9ယုံကနေပူးရဲကြေညာချက်ထုတ်ပြန်တာမှာအောင်မြင်တဲ့ရွေးကောက်ပွဲတည်းရဲ့ကျင်းပနိုင်ဖို့အတွက်ရွေးကောက်ပွဲမတိုင်မီကာလအတွင်းယုံကြည်စိတ်ချမှုတည်ဆောက်ဖို့လိုအပ်တယ်ဆိုတာကိုအကြံပြုထားပါတယ်အခုထုတ်ပြန်တဲ့နိုင်ငံတကာရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေလိုက်နာမယ့်အချက်မှာပါဝင်တဲ့အချက်အချို့အပေါ်မြန်မာနိုင်ငံရေးသုံးသက်ချက်ဆောင်းပါးများရေးတဲ့ဒေါက်တာရမျိုးသိန်းက
နိုင်ငံတကာရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေအနေနဲ့သူတို့ရဲ့ပုဂ္ဂလိကသဘောထားအမြင်ကိုပဲဖြစ်ဖြစ်သုံးသက်ချက်ကိုပဲဖြစ်ဖြစ်နော်မီဒီယာတွေကိုတိုင်းရိုက်ပြောနိုင်ွယ်ရှိရမယ်အဲ့လိုပြောနိုင်မှသာလျှင်ဒီမဲဆန္ဒရှင်ပြည်သူလူထုအနေနဲ့ချက်ချင်းသိရှိနိုင်တယ်နော်ဒီတစ်ချက်ကိုကျွန်တော်ပြောချင်တယ်နောက်တစ်ချက်ကကြတော့ရွေးကောက်ပွဲစောင့်ကြည့်လေ့လာသည့်အဖွဲ့အစည်းများသည်ရင်းနှီးတွဲရှိချက်များနည်းလမ်းများအကြံပြုချက်များကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်သို့တင်ပြရမယ်။အဲတော့ပြည်သူလူထုသိအောင်ထုတ်ပြန်တာနဲ့ရွေးကောက်ပွဲကော်မရှင်ကိုတင်တာနဲ့ဟာနော်တပြိုင်တည်းအနည်းဆုံးတပြိုင်တည်းဖြစ်တဲ့လို့ကျွန်တော်ကမြင်တယ်။အဲလိုဖြစ်မှသာလေ2015ရွေးကောက်ပွဲတွေလွတ်လပ်ပြီးတရားမျှတမှုကိုကျွန်တော်တို့ကမြင့်တင်နိုင်မယ်လို့ယူဆတယ်။
2012ခုနှစ်ကျင်းပတဲ့ဂျာပြက်ရွေးကောက်ပွဲကာလတုန်းကတော့ရွေးကောက်ပွဲစောင့်ကြည့်လေ့လာသူရဲ့အနေနဲ့အခက်အခဲတွေအများပြားရင်ဆိုင်ခဲ့ရပူပါတယ်။အခုထုတ်ပြန်လိုက်တဲ့ရွေးကောက်ပွဲစောင့်ကြည့်လေ့လာသူရဲ့အနေနဲ့လိုက်နာမဲ့စီမင်းစည်းကမ်းတွေနဲ့ပတ်သက်ပြီးတော့ဘလောက်ထိလက်ခံနိုင်မလဲဆိုတာကတော့တနိုင်ငံလုံးအတိုင်းအတာအနေနဲ့ချပြဆွေးနွေးပြီးမှသာပူတည်ကြတဲ့အဖြေကိုရလိမ့်မယ်လို့ New Myanmar Foundation ကရွေးကောက်ပွဲဆိုင်ရာအကြံပေးတာဝန်ခံဒေါ်မြနန္ဒာကပြောပါရခင်ဗျာ
။ကိုအောင်အောင်စုံစမ်းတင်ပြခဲ့တာပါရှင်။အခုတခါတော့ ဒီအမျိုးသားလွှတ်တော်ဥပဒေကြမ်းကော်မတီနဲ့အမျိုးသားပညာရေးပြင်ဆင်ချက်မူကြမ်းတို့ဘယ်အထိခရီးပေါက်နေပြီလဲဆိုတာပြောပြပေးပါဦးမယ်။အမျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေကြမ်းကိုအမျိုးသားလွှတ်တော်ကလက်ခံဆွေးနွေးတင်တယ်လို့အကြံပြုထားတဲ့အစီရင်ခံစာကိုအမျိုးသားလွှတ်တော်ဥပဒေကြမ်းကော်မတီကဒီကနေ့မှပဲလွှတ်တော်ကိုတင်သွင်းခဲ့ပါတယ်။ကျောင်းသားသမဂ္ဂဖွဲ့စည်းခွင့်ပညာရေးအသုံးစရိတ်တိုးမြင့်ရေးပါဝင်ပညာရေးကဏ္ဍအပေါ်ဗဟိုချုပ်ကိုင်မှုရွက်ချရေးပါဝင်တင်သွင်းလာတဲ့ကော်မတီရဲ့အစီရင်ခံစာကကျောင်းသားတွေလိုလားတဲ့မြမပြုပြင်ရေးပြောင်းလဲရေးကိုအမှတ်ခံချက်ပေးနိုင်သလားဆိုတာတွေကိုမတ်တိန်ဂီထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။အမျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေချမ်းကိုပညာရေးပြုပြင်ပြောင်းလဲရေးဆိုင်ရာနိုင်ငံလုံးဆိုင်ရာဂွန်ရဲ့ NNER ကျောင်းသားကိုယ်စားလှယ်တွေပြည်သူတွေနိုင်ငံရေးပါတီတွေနဲ့အမျိုးသားလွှတ်တော်မှကြားနာပြီးတဲ့နောက်ထောက်ကြနေမှာတော့အမျိုးသားလွှတ်တော်ဥပဒေချမ်းကော်မတီကလွှတ်တော်ထံမှအစီရင်ခံစာကိုတင်သွင်းခဲ့ပါတယ်။အမျိုးသားလွှတ်တော်ဥပဒေချမ်းကော်မတီဝင်လွှတ်တော်အမဦးကျော်ကျော်ကအစီရင်ခံစာနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်။ဟုတ်ကဲ့ဒီသမေကဖွေးတဲ့ဟာကိုလည်းကျွန်တော်တို့ကသတ်တူတယ်လေ။အဲ့ဒါလည်းပါတယ်။ဒီနေ့ဘာကြရဲ့အချိန်ကိုဒီနေ့ပဲဥပဒေချမ်းပြီးတော့ကရှိပြီးတော့ကအတူတူရှိရတယ်နှီးလိုက်အတူတူရှိရတယ်ဒါကြောင့်ဒါပုံတရည်တည်သိမဲ့လို့မရဘူးဒီမစီယာနှုံးတောင်းထားတယ်သူတို့ကမစီယာနှုံးဆိုတာကဥမာဘာဂျက်အချိန်လေးလိုက်ပြီးတော့ကပင်းနိုင်တဲ့နှစ်တူလေးရှိမယ်မပင်းနိုင်တဲ့နှစ်တူလေးရှိမယ်ဒါပေမဲ့သူတို့ကသူတို့နဲ့သဘောတူညီမှုရခဲ့တာကဒီ၅နှစ်အတွင်းမှာအဲတဖြည်းဖြည်းတူညီတော့တာ၂စီယာနှုံးထိရောင်းပြီးပြီပြင်းနေဆိုတာသဘောတူညီမှုရရှိပါလေအဲ့ဒါလေးပါပါလေအစည်းအဝေးထင်ကြမှာ
ကျောင်းသားတွေအဓိကတောင်းဆိုထားတဲ့ပညာရေးစနစ်ပေါ်ဗဟိုချုပ်ကိုင်မှုရှော့ချနိုင်ရဲ့အတွက်လဲကော်မတီအစည်းအဝေးခန်းစားကအကြေတဝင်ရှင်းလင်းဖော်ပြထားတယ်လို့လဲလွှတ်တော်အမတ်ဦးကျော်ကျော်ကပြောပါတယ
်။ဦးမန်ကြီးရောကျောင်းသားသမီးကကိုယ်စားလှယ်တွေပါတယ်ဆရာသမီးကကိုယ်စားလှယ်ပါတယ်လွှတ်တော်အဒီလန်လွှတ်တော်ပြည်သူလွှတ်တော်ဦးထားကြီးကအဲဒီတော့တင်ဆင်းနေပြီးတော့အဖွဲ့ဝင်တွေပါတယ်ပညာရှင်ပါတယ်အဲ့ဒီလိုဟိုကွာသေယူကံပြီးတော့ပါတယ်တော်တော်များများပါပါတယ်ဒီဘုံရှုပ်ကင်မှုစဖို့ကိုမသိဝင်အောင်ချော်ချတဲ့အခါအကုန်လုံးဖြည့်ကြအောင်ဆိုပြီးတော့တော်တော်ကိုဆိုင်ဆိုင်ဝင်ဝင်ဖြည့်ထားတာတွေ့ရပါတယ်အဓိကတော့ဒီမောဟဒပိုင်းဆရာကိုပဲကြည့်ကြမှာဟိုလုံးခဲ့တဲ့အဖြစ်စိတ်ဘာမှမကြည့်ရပါဘူးမောရပိုင်းကိုပဲကြည့်ကြမှာ
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးအောင်ကြည်ညွန့်ကတော့ကော်မတီကတင်သွင်းတဲ့အစီရင်ခံစာကဥပဒေနဲ့အညီအတော်လေးပြည့်ပြည့်စုံစုံရေးထားတယ်လို့ရေးပူရသုံးသက်တဲ့အကြောင်းပြောပါတယ
်ဒီလိုရအမြင်အပြည့်စုံရင်တော့ကျောင်းသားတွေလူချင်းတဲ့အခြေအနေနဲ့ရောနောက်ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေအပါအဝင်ဥပဒေကြောင့်ရဖြစ်ပင်ဖြစ်ခိုက်တဲ့ဒီဥပဒေရေးထိုးရရောဖြစ်တည်ဖြစ်တတ်တဲ့အနှစ်သာရအချက်တွေရောကိုအတော်လေးအလေးနဲ့ထားပြီးတော့ပြည့်စုံထားတယ်လို့တော့ကျွန်တော်မှန်းဆလို့ရတယ်ဗျ။ထပ်ပြီးတော့ဒီသိသိချင်ဟိုလေ့လာရအောင်ပါပေါ့။လေ့လာပြီးတော့မှကျွန်တော်တို့ဘယ်လိုဒါပြင်ဆင်ထားတဲ့အထဲမှာထပ်ပြီးတော့ပြင်ဆင်တာဘယ်အရာကြံပြူရာတွေရှိတာတော့ပေါ်ပေါက်လာနိုင်သေးတယ်လေ။အသေးလေးလေ့လာမယ်ဆင်းတော့နော
်။အမျိုးသားလွှတ်တော်ဥပဒေချမ်းကော်မတီအစီရင်ခံစာမှာတော့အမျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေချမ်းတဲ့ကလက်ခံတဲ့နဲ့ပြဋ္ဌာန်းချက်23ချက်ဥပဒေကျင့်ထုံးတဲ့အညီပြန်လည်ရေးသားတဲ့အချက်25ချက်သကရက်အစာထိုးပြန်လည်ရေးသားတဲ့ဆိုတဲ့အချက်24ချက်ဖွဲ့စည်းပုံအခြေခံဥပဒေနောက်တည်ဆဲဥပဒေတို့နဲ့မကန့်ညီတဲ့အချက်19ချက်စသဖြင့်ကဏ္ဍ4ရပ်ခွဲခြားထားပြီးအမျိုးသားလွှတ်တော်အနေနဲ့လည်းအမျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေချမ်းကိုလက်ခံဆွေးနွေးတဲ့လို့လည်းကော်မတီအစီရင်ခံစာမှာဖော်ပြထားပါတယ်မြန်မာပညာရေးစနစ်မှာဗဟိုချုပ်ကိုင်မှုလျှော့ချရေးအသုံးစရိတ်တိုးမြှင့်ပေးရေးတိုင်းရင်းသားစာပေသင်ကြားခွင့်ရရေးနဲ့ကျောင်းသားသမဂ္ဂများတရားဝင်ဖွဲ့စည်းနိုင်ခွင့်အပါအဝင်ပညာရေးဥပဒေပြုပြင်ပြောင်းလဲရေးတောင်းဆိုခဲ့ကြတဲ့ကျောင်းသားတရားကျော်ကတော့တာယာဝတီအချင်းထောင်မှာထိမ့်သိမ်းခံနေကြရပြီးတည်ဆဲဥပဒေတွေနဲ့ရင်ဆိုင်နေကြရပါတယ်ရှင်
မတိန်ဂီထိုက်စုံစမ်းတင်ပြခဲ့တာပါမကြခင်ကိုကန့်တိုက်ပွဲနောက်ဆုံးရထားတဲ့အခြေအနေကိုပြောပြပေးပါဦးမယ်အခုတော့တိုင်းရင်သတင်းညီလာခံဘက်ကိုအလှည့်ပေးပါစီရှင်ဒီကနေ့ပြီးဆုံးသွားတဲ့တိုင်းရင်မီဒီယာညီလာခံမှာတောင်ပေါ်မြေပြန့်ဒေသကမီဒီယာအဖွဲ့အစည်းတွေတွေ့ဆုံဆွေးနွေးနိုင်ခဲ့ပြီးအနာဂတ်မှာလက်သွဲဆောင်ရွက်သွားနိုင်မယ်ဆိုရင်တိုင်းပြည်အတွက်ပုံမှုအကျိုးရှိနိုင်တဲ့အကြောင်းတိုင်းရင်မီဒီယာအဖွဲ့အစည်းတွေကသုံးသပ်လိုက်ပါတယ်ဒ ဒီညီလာခံမှာတိုင်းရင်းမီဒီယာတွေတိုးတက်ဖွံ့ဖြိုးလာစေဖို့တောင်းဆိုခဲ့သလိုမီဒီယာသမားတွေအပေါ်ဥပဒေမဲ့ပြုမူနေတာတွေကိုလည်းကန့်ကွက်ခဲ့ကြပါတယ်။ဒီသတင်းကိုတော့ညီလာခံကျင်းပရာချင်းပြည်နယ်ဟာခါမြို့ကနေ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ချင်းပြည်နယ်ဟာခါမြို့မှာ၃ရက်ကြာကျင်းပတဲ့တိုင်းရင်းမီဒီယာညီလာခံကိုပြည်နယ်ရေးမှာအခြေပြုတဲ့တိုင်းရင်းသားမီဒီယာအဖွဲ့အစည်းတွေကကိုယ်စားလှယ်တွေပြန်ကြားရေးဝန်ကြီးဌာနကတိုင်းရင်းသားရုပ်သံနဲ့ရေဒီယိုကတာဝန်ရှိသူတွေရန်ကုန်နဲ့မန္တလေးကသတင်းမီဒီယာသမားတွေစာပေပညာရှင်တွေပြည်ပအသံလွှင့်ဌာနကဖိတ်ကြားထားသူတွေလူထုအခြေပြုလူမှုအဖွဲ့အစည်းကကိုယ်စားလှယ်တွေနိုင်ငံရေးပါတီတချို့ကကိုယ်စားလှယ်တွေနဲ့နိုင်ငံတကာအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကတာဝန်ရှိသူတွေပါဝင်တယောက်ဆွေးနွေးခဲ့ပါတယ်ဒီလိုသတင်းမီဒီယာသမားတွေစူးစီးဆွေးနွေးနိုင်တဲ့အပေါ်နေရင်းစရာသတင်းဌာနကအက်ဒီတာဦးခိုင်မြတ်ကျော်ကအခုလိုပြောဆိုပါတယ
်ဒီလိုတိုင်းရင်းသားမီဒီယာအခုဟာခါမှာပြပါတယ်ကျွန်တော်တိုင်းရင်းသားမီဒီယာသမားတွေအတားအကားမြစ်စီမီဒီယာသမားတွေနဲ့ကျွန်တော်တို့ပြည်စုံပြရတယ်အပြန်အလှန်ဆွေးနွေးပြရတယ်ဒါကတို့ကိုပြောရှိပါတယ်ပြီးရင်ကျွန်တော်တို့ပြည်သူ့မြန်မာနိုင်ငံအတွက်တို့တို့ကိုကောင်းလေတယ်ကျွန်တော်တို့ဆက်ဘာလို့ဆိုနိုင်ငံတစ်ခုကိုဆက်တဲ့နေရာမှာဒီမီဒီယာကတို့တို့ကလည်းဒီကိစ္စမှာရှိတယ်။အဲ့တော့ကောင်းဘူးပြည်ထောင်စုတိုင်းရင်းသားမီဒီယာမှာလည်းအားမနားလည်ရှိရှိဒီကိစ္စကနားနားလည်ဖို့တိုးတက်ဆုံးပေါ်နေတယ်ဆိုတော့ကျွန်တော်ပြည်တော်ကတော့အကျိုးရှိတာဒီလိုအစီအစဉ်မျိုးတွေကဒီ comfort တွေရတယ်လို့ကျွန်တော်ပြောတာ။
ဟာခါမျိုးမှာကျင်းပတဲ့တတိယအကြိမ်ညီလာခံကတိုင်းရင်းမီဒီယာအဖွဲ့အစည်းတွေရည်ရှိရည်တည်နိုင်ရေးအတွက်အဓိကဦးတည်ချက်ထားပြီးကျင်းပခဲ့တာဖြစ်ပါတယ်။ဒီညီလာခံအပြီးမှာတိုင်းရင်းမီဒီယာအဖွဲ့အစည်းတွေတည်တန်းခိုင်မြဲရေးနဲ့ဖွံ့ဖြိုးရေးအတွက်ပြည်မသတင်းမီဒီယာတွေကလက်တွဲဆောင်ရွက်ဖို့အစိုးရနဲ့ဒေသဆိုင်ရာအာဏာပိုင်တွေကလည်းတိုင်းရင်းမီဒီယာအဖွဲ့အစည်းတွေဖွံ့ဖြိုးတိုးတက်ရေးကိုတာဝန်တစ်ခုအဖြစ်ခံယူအားပေးဖို့နဲ့လုံခြုံရေးစတင်ထူထောင်တဲ့၅နှစ်အတွင်းမှာအခွန်ကင်းလွတ်ခွင့်ပြုဖို့တိုက်တွန်းခဲ့ပါတယ်။သတင်းမီဒီယာသမားတွေဖန်ဆီးတက်ဖြတ်ခံနေရတဲ့နဲ့ပတ်သက်ပြီးအခုလိုလဲထုတ်ပြန်ခဲ့ပါတယ်
။သတင်းမီဒီယာသမားများတက်ဖြတ်ခံရမှုဖန်ဆီးခုံဆောင်ခံရမှုသတင်းရယူမှုကိုဖန်တာရင်ပြုခံရမှုအပေါ်တတိယအကြိမ်တိုင်းရင်းသားမီဒီယာများကလွန်စွာဆက်မရှိနေဖြစ်ရပါသည်။သတင်းမီဒီယာသမားများအပေါ်ဥပဒေမဲ့ပြုမှုမှုမှန်သမျှကိုလည်းကန့်ကွက်ရှုံ့ဆော်ကြောင်းဖော်ပြသည်။
ဒီထုတ်ပြန်ချက်ကိုသတင်းစာရှင်းလင်းပွဲမှာဦးခိုင်မြတ်ကျော်ကဖတ်ကြားခဲ့တာဖြစ်ပါတယ်။တတိယအကြိမ်တိုင်းရင်းမီဒီယာညီလာခံနဲ့ပတ်သက်ပြီးအားမရတဲ့အချက်တွေကိုတော့ကန္တရာဝရီတိုင်းသတင်းဌာနရဲ့အက်ဒီတာဦးသားငယ်ကအခုလိုပြောပါတယ်
။ဒီတိုင်းရင်းမီဒီယာညီလာခံနဲ့ပတ်သက်ပြီးမှဆွေးနွေးတဲ့နေရာမှာပန်နယ်လစ်မှာဒေါသအားနည်းချက်ရှိတယ်ပန်နယ်လစ်မှာအားနည်းချက်ရှိတယ်ဆိုတာကဒီအစိုးရဘက်ကဒီမီဒီယာနဲ့ပတ်သက်တဲ့အစိုးရဘက်ကအာဏာပိုင်တွေအနေနဲ့တို့ပန်နယ်လစ်မှာလာပြီးတော့ဟိုကျွန်တော်တို့နဲ့ဒီတိုင်းရင်းသားတွေနဲ့မျက်နှာချင်းဆိုင်လာပြီးမှဆွေးနွေးမှုမရှိတဲ့ဟာလေးကိုကျွန်တော်တွေ့ရတယ်ဗျဒီမှာကျွန်တော်တို့အနေနဲ့မေးစရာတွေလည်းအများကြီးရှိတယ်နောက်ပူပေါင်းစရာတွေလည်းအများကြီးရှိတာပေါ့နော်ဒါပေမဲ့တို့ဘက်ကအချိန်မပေးနိုင်ဘူးပေါ့နော
်ညီလာခံစတင်တဲ့နေ့မှာပြည်တော်စုအစိုးရပြန်ကြားရေးဝန်ကြီးဌာနဒူးဝန်ကြီးနဲ့ချင်းပြည်နယ်ဝန်ကြီးချုပ်တို့တယောက်အမှားစကားပြောကြားခဲ့ပေမဲ့ညီလာခံကာလအတွင်းဥဆောင်ဆွေးနွေးတဲ့နေရာမှာအစိုးရဘက်ကတိကျတဲ့ပြောရေးဆိုခွင့်ရှိသူတွေမပါဝင်လာတဲ့အတွက်ဖြစ်တယ်လို့ဦးသားငယ်ကပြောပါတယ်။ဟာခါမြို့မှာကျင်းပတဲ့တိုင်းမီဒီယာညီလာခံကိုကချင်၊ကရင်၊ကရင်နီကော၊ကယား၊ချင်းမွန်၊ရခိုင်ရှမ်းနဲ့အခြားမီဒီယာအဖွဲ့အစည်းတွေပါဝင်တဲ့နိုင်ငံတကာမြန်မာသတင်းခေါ် Burma News International အဖွဲ့နဲ့ချင်းပြည်နယ်အခြေစိုက်သတင်းမီဒီယာအဖွဲ့အစည်းတွေကကမာကထပြုပြီးကုန်ကျစရိတ်ကိုနိုင်ငံတကာအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကထောက်ပံ့ပေးကျင်းပခဲ့တာဖြစ်ပါတယ်။နောက်နှစ်ကျင်းပမဲ့တိုင်းမီဒီယာညီလာခံကိုတော့ရခိုင်ပြည်နယ်မြောက်ဦးမြို့မှာကျင်းပဖို့ဆုံးဖြတ်ခဲ့ပါတယ်။
ကိုမိုးစောပြောပြသွားတာပါရှင်အခုကိုကန်ဒေတာမှဖြစ်နေတဲ့အစိုးရတပ်နဲ့ကိုကန်လက်နက်ကိုင်တပ်တို့ကြားကတိုက်ပွဲချင်းတွေကိုကြည့်ကြရအောင်ပါရှမ်းပြည်အရှိဘက်ချမ်းရှင်ကုတ်ထံဒေတာကကိုကန်တပ်ဖွဲ့ MNDAA ရဲ့အဓိကအခြေစိုက်စခန်းတစ်ခုကိုဒီကနေ့မှလည်းမြန်မာအစိုးရတပ်ဖက်ကအကြီးအကျယ်ထိုးစစ်ဆင်ခဲ့ပါတယ်တရုတ်မြန်မာနယ်စပ်ကကြေးရွာတွေမှာတော့အိမ်တိုင်းလူလူတရုတ်နိုင်ငံအလံကိုတင်ထားကြတဲ့အကြောင်းဒေတာကန်တွေကပြောပြပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညံဝေအောင်ကပြောပြပေးပါအောင်ရှင်
ရှမ်းပြည်နယ်လောက်ကံမြို့ရဲ့အရှိတောင်ဘက်တရုတ်နယ်စပ်မြင်းနဲ့နှမိုင်းကြောသာကွာဝေးတဲ့ရှင်ခုတ်တန်ဒေသကကိုကန်တပ်ဖွဲ့ MMDA ရဲ့အခြေစိုက်စခန်းနေနဲ့ကုန်းချမ်းဒေသနာကကိုကန်တပ်ဖွဲ့တွေကိုမြမတပ်မတော်ကဒီကနေ့မှလည်းစစ်ရှိန်မြင့်ပြီးထိုးစစ်ဆင်နေတာပါလေကြောင်းတိုက်ခိုက်မှုတွေနဲ့အတူယာနဲ့ချီတဲ့မြမစစ်တပ်ကထိုးစစ်ဆင်ခဲ့တာဖြစ်ကြောင်း MMDA ပြောခွင့်ရသူဦးထွန်းမြတ်လင်းကပြောပါတယ်
ဟိုခုတ်ထံဖက်လည်းဖြစ်တယ်မနဲ့နေခုတဲ့အထိပါပဲနောက်ပြီးတော့ဒီကုန်းချမ်းနားဟာဟိုလောက်ကကျဖို့ပတ်ဝန်းကျင်လည်းဖြစ်ပါတယ်အဲ့ဒါလည်းမနဲ့နေခုတဲ့အထိပါပဲဒီနေ့နှစ်ဖက်လုံးငနေရလုံးဟိုကလေရင်သုံးလာတာတွေ့ရခုတ်ထံကျတော့နေဆက်မင်းနဲ့3.5ကီလိုမီတာလောက်ရှိမယ်နေတယ်ဟိုဘက်အပေါ်ဖက်တော့10ကီလိုမီတာလောက်ရှိမယ်တရက်တည်းပြင်းထန်လာပြီဗျာကျွန်တော်ဖက်ကျတာတော့နည်းမယ်ဒါမဲ့တန်ရတာနည်းနည်းလေးများတယ်ဗျ။ဟိုပြီးကြတဲ့တပတ်နဲ့ဆိုင်ပေါ့။တစ်ဖက်ကတော့ကြတာလည်းများတယ်၊တန်ရတာလည်းများတယ်ဗျ
။မြန်မာတပ်မတော်ရဲ့သတင်းထုတ်ပြန်ချက်ကိုကိုးကားပြီးမြန်မာအစိုးရသတင်းစာတွေမှာဒီကနေ့ဖော်ပြရမှာတော့ပါစင်ကျော်မျိုးနဲ့ရှင်ခုတ်တန်ကြားကကိုးကန့်စစ်စခန်းတောင်ကုန်းတချို့ကိုသိမ်းပိုက်နိုင်ခဲ့တယ်လို့ပြောပါတယ်။ဒါမဲ့သူတို့တပ်စခန်းတွေမကြသေးပဲခုခံနေသေးပဲလို့ MNDAA ကိုးကန့်ပြောခွင့်ရသူဦးထွန်းမြတ်လင်းကညင်းဆိုပါတယ်
။အဲ့ဒါကျွန်တော်နေနေတဲ့စခန်းပါအခုလည်းဒီအိမ်မှာရှိနေတော့မှာကျွန်တော်စကားကိုတို့ကတက်ပြီးတော့ချိုးစစ်စစ်တာပါခင်ဗျအဲဒါကြောင့်မလို့တို့ကြတာနဲ့တန်ရတာနဲ့ပုံများပါအဲဒါကြောင့်မလို့ခုလည်းဒီနဲ့ကြီးနဲ့အရင်ပစ်ပါတယ်နဲ့ကြီးနဲ့ပစ်ပြီးတော့ဟိုကြီးတက်ထိုးတယ်ပေါ့ကြီးတက်ထိုးပြီးတော့ဟိုကလေရင်နဲ့ပြန်လာပြီးတော့ဟိုကပုံကျဲတယ်ပြီးတော့ဟိုကတက်တက်နဲ့ပစ်တယ်ပုံကပြီးတော့ကြီးတက်ပြန်ထိုးအဲ့လိုပါပဲ
လက်ရှိစစ်ပွဲတွေကြောင့်အဲ့ဒီနေရာဝန်းကျင်ကဒေသခံတွေစစ်ရှောင်တင်းပြီးအများစုကတရုတ်နယ်စပ်ဘက်ကိုဒုက္ခတွေအဖြစ်ထွက်ပြေးခဲ့ကြသလိုတချို့လဲလားရှို့မြို့နာတဝိုက်ခိုးလုံနေကြတာပါတရုတ်မြန်မာနယ်စပ်နဲ့နီးတဲ့မူဆယ်မြို့ကန်တူကတော့သူတို့မြို့ကလုံခြုံရေးစောင့်ကြပ်မှုအနေအထားကိုပြောပြပါတယ
်အခုဒီတခြားဘောနော်နေဆက်တခြားလားရှို့ဘုခတ်တခြားလုံးကလောလောဆယ်ကညခွေမှာရှိတော်တွေရှိတယ်ညမထွက်ရဆိုတဲ့ဟာတွေပေါ့နော်အဲဒီမူဆယ်မြို့မှာဟိုတလောလုံးကတော့စီနိုင်ထွက်ရပါတော့အဲနမ်တောက်ဘက်မှာလည်းညဆိုရင်မထွက်ရဘူးဟာအခြေအနေတွေရှိရဲ့အဲဒီဟိုကပေါ့နော်မသွားရနေနေမှာသွားပြီးမှဘုံတက်နေနေတဲ့ဟိုကတော့အကိုကြီးတယောက်လည်းရှိရဲ့ဒီသူကခြေတော့နည်းနည်းရှိသွားတယ်တေတော့မတေဘူးနမ်မှာတော့စစ်စစ်တွေရှိရဲ့အဲဒီဟိုကပေါ့နော်အမလို့ဒီမူဆယ်ရဲ့ညဈေးထိတ်မှာဆိုရင်ညတိုင်းကစစ်သားတွေလာရေးတယ်ရေးတယ်ပေါ့နော်ရေးတယ်စောင့်နေစောင့်နေခြေနေတွေရှိရဲ့ဟိုတလောတော့ကဆိုလေတို့ကိုနိုင်နောက်ပဲမထွက်နဲ့ဆိုတဲ့အချိန်မှာအပြစ်မှာတိတိလူတော်များများလေတို့ဖမ်းနဲ့အဲ့လိုမျိုးတွေကြားနေရတာပေါ့နော
်တရုတ်နိုင်ငံယူနန်ပြည်နယ်နဲ့ထိစပ်နေတဲ့တရုတ်မြန်မာနယ်စပ်တလျှောက်ကကြေးရွာတွေမှာတော့အိမ်တိုင်းနီးပါးဟာတရုတ်နိုင်ငံရဲ့အလံနီးတွေထောင်ထားကြတယ်လို့ဒေသခံတွေကပြောပါတယ်စစ်ရှောင်ပြေးလာကြတဲ့ကိုကန့်ဒေသဒုက္ခသည်အများစုဟာအခုချိန်ထိတို့နေအိမ်တွေကိုမပြန်နိုင်ကြသေးပါဘူးတရုတ်နယ်စပ်ကိုရောက်လာတဲ့ကိုကန့်ဒေသခံအမျိုးသမီးတူကသူရဲ့စိုးရိမ်မှုကိုတရုတ်ဘာသာနဲ့အခုလိုပြောပါတယ
်။ဆီယဖခမကြီးဘောဆီရနာဘူမာတော့ဆိုကိုစံတော့တိတ်ချောင်သေးလားဖဖယံမွေးဖခခရှာ
။လနဲ့ကြီးပြစ်ခတ်တန်တွေတိတ်ဆိတ်သွားပြီဆိုရင်တော့မြန်မာနိုင်ငံဖက်ကိုကျမတို့အ мян ပြန်ချင်ပါတယ်။ကျမတို့ရဲ့ခြံဝန်းထဲကတင်းနံစားပင်တွေအသားစားတရိတ်ဆန်တွေကိုပြန်ယူပြီးဒီနယ်ဆက်ကိုပြန်ပြေးလာချင်ပါတယ်
။ဖေဖော်ဝါရီလအစပိုင်းကဖြစ်လာခဲ့တဲ့ကိုကန့်ဒေသစစ်ပွဲတွေကြောင့်တရုတ်နယ်စပ်ဘက်ထွက်ပြေးလာကြတဲ့ဒုက္ခသည်ပေါင်းအနည်းဆုံး6000ကျော်ရှိတယ်လို့ခန့်မှန်းနေကြပါတယ်ခင်ဗျာ
။ရောရှိမှာခင်ဗျာ။ကိုကန့်စီပြပခကြောင့်ပြီးခဲ့တဲ့သတင်းပတ်တွင်ကတရုတ်ပိုင်နယ်ထဲကိုဘုံစံကျရောက်ပြီးတော့တရုတ်နိုင်ငံသား5ဦးသေဆုံးခဲ့တဲ့ဖြစ်ရပေါ်မှာတရုတ်နိုင်ငံဘက်ကနေပြီးတော့ပြင်းထန်တဲ့တုံ့ပြန်မှုတွေမြန်မာဘက်ကရင်ဆိုင်လာပါတယ်။တချိန်လုံးကတရုတ်နိုင်ငံနဲ့နှီးဆက်ခဲ့တဲ့မြန်မာစစ်စိုးရဟာနိုင်ငံရေးအပြောင်းလဲတွေဖြစ်ပြီးတဲ့နောက်အခြားအနောက်နိုင်ငံတွေနဲ့ဒီနှီးဆက်ဆက်ထိဆက်ဆက်ဆံမှုတွေရှိလာတာကြောင့်တရုတ်နဲ့မြန်မာဆက်ဆံရေးအပေါ်မှာအများကစိတ်ဝင်စားမှုတွေရှိခဲ့ပါတယ်။အခုဒီကိုကန့်ပြိပခါကြောင့်တရုတ်မြန်မာဆက်ဆံရေးကိုရောဘလောက်ထိသက်ရောက်မှုရှိလာနိုင်မလဲ။ဒီလာမယ့်စနေညပိုင်းဒဲလီလိုက်အစည်းအဝေးမှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမန်းလူတွေသတင်းရှင်တွေအနေနဲ့ VOA ကိုမိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးဖို့ထားလို့ရပါတယ်။ဒါမှမဟုတ်မိမိတို့ဆွေးနွေးလိုတဲ့အကြောင်းအရာ၊မိမြန်လိုတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးဖို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က0923823955ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voenews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးမိမြန်ကြမယ်သတင်းရှင်တွေကိုကြိုဆိုပါတယ်။
ဒီအမေရိကန်တန်ရဲ့တိုက်ရိုက်လေလံဆွေးနွေးခန်းစီစဉ်တွေကိုစနေနေ့အင်္ဂါညဘက်တွေမှာတပတ်ကို2ချိန်ပုံမှန်တင်ဆက်ပေးနေပါတယ်ရှင်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။ VOA မြန်မာပိုင်းစီစဉ်ကိုအီးမေးလ်ကနေဆက်သွယ်လို့ရင်တော့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်။ဖုန်းနံပါတ်ကတော့2923823955ဖြစ်ပါတယ်ရှင်။
မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်VOA မြန်မာပိုင်းစီစဉ်ရဲ့2025ခုနှစ်မတ်လ20ရက်တောက်ကြနေညပိုင်းတန်လွင့်စီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီထိစီစဉ်တွေကိုလိုင်းဒိုမီတာ25 32 53တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။ဒီအချိန်တွင်မှာတော့အမျိုးသမီးကန္တသုတဆုံလင်အမေရိကန်တခွင်နဲ့တခါတိုက်ပန်တဲ့နည်းပညာမှာမောင်းသူမဲ့ drone ယာဉ်တွေကိုစီးပွားရေးလုပ်ငန်းတွေအတွင်းဘလို့အသုံးချလို့ရပါသလဲ။
It could be for like a transmission tower like we have back here. You're looking at the insulators, you're looking at the static line on top.
At the end here, she nine the lyasit da a line lo tai thait twe go sit sit de nya myu re ma thong la nei ja de chao taip ban ne ni pinya kanda ma thau lwin pi twa ma ba. Dilo season twe de ga ma yin song a myo thami kanda go na sin ya ba me shin.အမေရိကန်သမ္မတဘရက်အိုဘားမားနဲ့ဇနီးမီရှယ်အိုဘားမားတို့ဟာ Let Girls Learn ဆိုတဲ့မိန်းကလေးတွေပညာသင်ကြားခွင့်ပြုပါဆိုတဲ့ကဘာတဝမ်းလှုပ်ရှားမှုကိုမတ်လ3ရက်နေ့ကစတင်ခဲ့ပါတယ်။သမ္မတကတော့မီရှယ်အိုဘားမားကလည်းမတ်လ18ရက်ကနေ22ရက်နေ့အထိဂျပန်နဲ့ကနေဒါနိုင်ငံတွေစီတွားရောက်ပြီးမိန်းကလေးတွေပညာသင်ကြားခွင့်ရရှိရေးနှိုးကြားမှုရှိစေအောင်ဆောင်ရွက်ပေးနေပါတယ်။မြန်မာနိုင်ငံမှာရောမိန်းကလေးတွေပညာသင်ကြားခွင့်အခြေအနေဘယ်လိုရှိပါသလဲ။အကြောင်းစုံကိုဒီသတင်းပတ်ရဲ့အမျိုးသမီးကန္တမှာဒေါ်လာလာတန်းကစူးစီးတင်ပြပေးထားပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve my final goal and I come back even stronger not a novice any longer cause you deepen the conviction It's called Let Girls LearnAnd its goal is to help more girls around the world go to school and
မိကလေးငယ်တွေကိုပညာသင်ခွင့်ပေးကြပါလို့အစီအစဉ်ကိုခေါင်းစဉ်တက်ထားပါတယ်။ဥတီချက်ကတော့ကမ္ဘာတစ်ဝှမ်းမိကလေးငယ်တွေကျောင်းတက်ခွင့်ရကြဖို့နဲ့ပညာကိုစိုးအောင်စီးပူးခွင့်ရကြဖို့ဖြစ်ပါတယ်။လောလောဆယ်မှာမိကလေးငယ်ပေါင်း62တန်းဟာပညာသင်တဲ့အရွယ်ရောက်ကြပေမဲ့ကျောင်းတက်ခွင့်မရကြပါဘူး
။အဲ့ဒါကတော့ဒီနှစ်ချက်ရောက်ခဲ့တဲ့နိုင်ငံတကာအမျိုးသမီးများနေ့အထိမ့်မှတ်ဖြစ်အမေရိကန်သမ္မတဘရက်ဥပါမားကသူနဲ့သူစနီးမီရှယ်ဥပါမားတို့ဟာLet girls learn ဆိုတဲ့ mingling area ကိုပညာသင်ခွင့်ပေးကြပါဆိုတဲ့လှုပ်ရှားမှုကို March 3ရက်နေ့ကစတင်တဲ့အကြောင်းပြောသွားတာဖြစ်ပါတယ်။ကမ္ဘာတစ်ဖက်မှာ mingling ပေါင်း62တန်းတို့ပညာသင်ခွင့်မရကြတဲ့အဓိကဟန်တာတွေနဲ့ပတ်သက်လို့လေ Mr. Obama က
And that's not an accident. It's the direct result of barriers, large and small, that stand in the way of
mingling area ပညာသင်ခွင့်မရကြတာဟာမတော်တဆဖြစ်တာမျိုးမဟုတ်ပါဘူး။သူတို့တွေရှိမှာအတားအဆီးတွေအကြီးအသေးနှမျိုးစလုံးရှိနေပါတယ်မိသားစုကကြောင်းလကမတက်နိုင်လို့ကြောင်းသွားတော့ပြန်ပြီးဆွဲခံရမှာအသက်ခံရမှာစိုးလို့ဖြစ်နိုင်တယ်လို့တချို့မိန်းကလေးတွေပညာတတ်မှာကိုမလိုရတာရှိတယ်လို့ဆယ်ကျော်တက်အွယ်မှာပဲအိမ်အောင်ချပေးဖို့သားသမီးတွေမွေးဖို့ရည်ရွယ်တာတွေလည်းရှိပါတယ်ဒါအပြင်ကမ္ဘာဒေသတော်တော်များများမှာမိန်းကလေးငယ်တွေကိုသူတို့အုံနောက်ထက်ခန္ဓာကိုယ်ကိုလူတွေကပိုးတံပိုးထားကြတယ်လို့လည်းတွေ့နေရပါတယ
်ကမ္ဘာပေါ်မှာလူဦးရေတိုးပွဲနှိပါရှိတဲ့မြတ်မီတွေနဲ့မင်းကလင်းငယ်တွေဒန်တူခွင့်ရရကြပြီးပညာသင်ခွင့်ရရှိခဲ့ကြရင်တစ္ဆေယနိုင်ငံတွေအနေနဲ့ဘယ်လိုအကျိုးခံစားခွင့်တွေရှိနိုင်ပါသလဲမစ္စတာအိုဘားမားက
And I am convinced that a world in which girls are educated is a safer, more stable, more prosperous
ကျွန်တော်အနေနဲ့အလေးနဲ့ယုံကြည်တာကတော့မင်းကလင်းငယ်တွေပညာတတ်ကြရင်ကမ္ဘာကြီးဟာပိုလုံခြုံမယ်ပိုတည်ငြိမ်မယ်ပိုကြီးပွားတိုးတက်မယ်ဆိုတာပါပဲမင်းကလေးငယ်တွေပညာသင်ခွင့်ရကြရင်နောက်တနေ့သူတို့ကပောက်ဖွားလာတဲ့သားသမီးတွေဟာပိုကျန်းမာကြမယ်အဟာရဓာတ်ပိုပြည့်ဝကြမယ်ဝင်ငွေပိုကောင်းကြမယ်မိသားစုစားဝတ်နေရေးပိုပြည့်လည်စေမယ့်ပြင်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုလည်းအထောက်အကူပြုမှာဖြစ်ပါတယ်မင်းကလေးတွေဒန်းတူအခွင့်အရေးရကြတဲ့နိုင်ငံတွေဟာပိုတည်ငြိမ်ပြီးတော့ပိုပြည့်လည်ဒီမိုကရေစီနှီးကြမှာဖြစ်ပါတယ
်ထားကြောင့်လည်းကမ္ဘာတစ်ဖက်မှာမင်းကလေးငယ်တွေပညာသင်ခွင့်ရရှိရေးအတွက် တဘရာအိုဘားမားအဆွေရဲ့နိုင်ငံခြားရေးပိုလစီမှာဦးစားပေးဖြစ်သတ်မှတ်တာလည်းဖြစ်ပါတယ် Dead Girls Learn ဆိုတဲ့လှုပ်ရှားမှုနဲ့ပတ်သက်လို့ကမ္ဘာထံတန်ပေါင်းများစွာသောမင်းကလင်ငယ်တွေပညာသင်ခွင့်ရရှိရေးနဲ့ပတ်သက်လို့တမရဂရောမီရှယ်အိုဘားမားကမတ်လ18ရက်နေ့ကနေ22ရက်နေ့အထိဂျပန်နဲ့ကမ္ဘောဒီးယားတို့ကို9ရက်ကြာအာရှခီးထွက်နေတာဖြစ်ပါတယ်ဂျပန်မှာ3ရက်ကြာရောက်ရှိစဉ်တိုချိုမြို့တော်မှာမီရှယ်အိုဘားမားကဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့ဇနီးအကီရိုနဲ့လည်းတွေ့ဆုံခဲ့တာဖြစ်ပါတယ်မင်းကလင်ငယ်တွေပညာသင်ခွင့်ရရှိရေးနဲ့ပတ်သက်လို့မီရှယ်အိုဘားမားကသူ့ရဲ့ဖြစ်ရပ်နဲ့ပတ်သက်လို့အခုလိုထောက်ပြပြောကြားတော့ပါတယ်
My education was truly the starting point for every opportunity I had. ကျွန်တော်ကရရှိခဲ့တဲ့အခွင့်အရေးတိုင်းရဲ့အစားကကျွန်မပညာရေးကြောင့်ပဲဖြစ်ပါတယ်။ဒါမဲ့လည်းကျွန်မလိုပဲပညာသင်ခွင့်ရရှိခဲ့တဲ့မိန်းကလေးတွေရှိသလိုကမ္ဘာတစ်ဝှမ်းမှာညံထက်ပြီးတော့အရေးချင်းရှိတဲ့မိန်းကလေးတွေရှိပြီးတော့သူတို့လည်းဘဝမှာအောင်မြင်ခြင်းနဲ့ဆန္ဒပြင်းပြပေမဲ့သူတို့ပညာသင်ခွင့်မရရှိကြပါဘူး။ဒီလိုဖြစ်တာကြောင့်လူဆွမ်းရည်အရင်းမြစ်ကိုအလဟတာဖြုံးတိရရောက်တယ်လို့ကျမတို့ကဘာကြီးအတွက်လဲဆုံးရှုံးမှုကြီးတရက်ဖြစ်ပါတယ်
။အမေရိကန်နိုင်ငံရှီကာဂိုမြို့မှာရေပေးတဲ့ဆက်ယုံအလုပ်သမားဖာကင်းနဲ့အင်ရှင်မမိခင်ကနေမွေးဖွားလာသူမီရှယ်အိုဘားမားဟာအတော်ရဲ့နှစ်ထပ်အိမ်မှာအပေါ်တတ်ကိုငှားပြီးသူတို့မိသားစုကနေခဲ့ရတာဖြစ်ပါတယ်။ဒါပေမဲ့လို့ပညာကျိုးစားတဲ့သူ့အနေနဲ့ပညာသင်ကြားခွင့်ရရှိတဲ့အတွက်ကြောင့်လေAmerican ရဲ့ take down Princeton နဲ့ Harvard တက္ကသိုလ်တို့မှာဥပဒေဝက်ကိုရရှိနိုင်ခဲ့တာလည်းဖြစ်ပါတယ်။ခုလို Mingling ရဲ့ပညာသင်ကြားခွင့်ရရှိရေးမှာနိုင်ငံပေါင်း60ကျော်မှရှိကြတဲ့ Peace Corps လို့ခေါ်တဲ့ American ရဲ့ရင်းချမ်းရေးစေနာဝန်ထမ်းမှုတန်းတွေနဲ့သက်ဆိုင်ရာနိုင်ငံတွေရဲ့လူမှုအခြေပြုအကူအညီတဲ့အဖွဲ့အစည်းတွေနဲ့လက်တွဲလှုပ်ဆောင်မှဖြစ်တယ်လို့လည်းသမရဂရကပြောခဲ့ပါတယ်။တကယ်တော့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့ဇနီးတို့ဟာလေပညာဒါနနဲ့ယင်းဤပြကြသူဖြစ်ပါတယ်။အထူးသဖြင့်မြန်မာနိုင်ငံမှာကျောင်းဆောက်လုပ်လှူဒါန်းမှုနဲ့ပတ်သက်လို့တူချိုမြို့ရှိတမ်ပယ်တက္ကသိုလ်ကခေတ်သစ်အာရှရာဌာနကမီရှယ်ကူရှက်ကထောက်ပြခဲ့တာကတော့
Mr. Abe has long been involved in education policy but in addition he and his wife run a charity that builds schools in Myanmar
ဂျပန်ဝန်ကြီးချုပ်အဘေဟာပညာရေးပေါ်လစီနဲ့ပတ်သက်ပြီးပါဝင်ဆောင်ရွက်ခဲ့တာကြားပါပြီ။တကယ်ဆိုသူနဲ့သူဇနီးတို့ဟာမြန်မာနိုင်ငံမှာကျောင်းတွေဆောက်လုပ်လူဒန်းနေတာအတော်ကြာပါပြီ။ဒါကြောင့်လဲဒီကိစ္စမှာဝန်ကြီးချုပ်ကတော်အာကီယေဆာမအနေနဲ့မီရှယ်အိုဘားမားနဲ့လူသိရှင်ကြားဆွေးနွေးတာဟာအဆန်းတော့မဟုတ်ပါဘူး။သူကိုယ်တိုင်ဒီကိစ္စမှာပါဝင်ဆောင်ရွက်နေတာကြာပြီလို့ဆိုရမှာပါ။အ
မေရိကန်ဆူရရဲ့ Let Girls Learn လို့ရှာမှုမှာပါဝင်ဆောင်ရွက်ဖို့သဘောတူခဲ့တဲ့နိုင်ငံပေါင်း7နိုင်ငံရှိပါတယ်။အဲ့ဒါကတော့ Albania, Benin, Burkina Faso, Georgia, Ghana,Moldova, Mongolia, Mozambique, Togo, Uganda နဲ့ရှေ့တောင်အာရှတနိုင်ငံဖြစ်တဲ့ကမ်ဘောဒီးယားတို့ဖြစ်ပါတယ်။ကမ်ဘောဒီးယားနိုင်ငံမှာအထက်ချုပ်လုပ်ငန်းတွေမှာလုပ်ကိုင်းနေကြရတဲ့အမျိုးသမီးနဲ့မိန်းကလေးငယ်တွေအရေးနဲ့ပတ်သက်လို့လူခွေးဆောက်ကြီးရဲ့အဖွဲ့ရဲ့အာရှရေးရာဒုတိယညွှန်ကြားရေးမှူး Phil Robertson က
And in fact we just released a report last week about
ကမ်ဘောဒီးယားရဲ့ဒီပတ်တင်ပို့တဲ့အထက်ချုပ်လုပ်ငန်းမှာအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေအကြောင်းကျွန်တော်တို့ပြီးခဲ့တဲ့သတင်းပတ်ကပဲအစီအစဉ်စာထုတ်ပြန်ခဲ့ပါတယ်။အဲ့ဒီအထည်ချုပ်လုပ်ငန်းမှာ90နှစ်ရာခိုင်နှုန်းကအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေဖြစ်ပါတယ်။ကမ္ဘောဒီးယားရဲ့အထည်ချုပ်လုပ်ငန်းတွေမှာစနစ်တကျကျူးလွန်ချိုးဖောက်မှုတွေရှိနေတာကျွန်တော်တို့တွေ့ခဲ့ရပါတယ်။ဒီဆက်ယုံတွေမှာမိန်းကလေးငယ်တွေသွားလုလုကြတဲ့အတွက်သူတို့ဘဝမှာပညာသင်ခွင့်ဆုံးရှုံးကြတာဖြစ်ပါတယ
်။ကမ္ဘောဒီးယားနိုင်ငံဤသူအိန္ဒိယမြန်မာနိုင်ငံမှာလည်းမိန်းကလေးငယ်တွေပညာသင်ကြားခွင့်မရကြတဲ့ပြဿနာဟာအထူးစိုးရိမ်စရာဖြစ်ပါတယ်။ဒေါက်တာသိန်းလွင်ကတော့မြန်မာနိုင်ငံပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ကရစ်NNE ကအဖွဲ့ဝင်ဖြစ်ပါတယ်။သူရဲ့ပြောကြားချက်နဲ့အတူဒီသတင်းပိုင်းရဲ့အမျိုးသမီးကန္ဓာကိုနှီးကုန်းချုပ်အပ်ပါတယ်ရှင်
။ကျွန်တော်ကမနိုင်ငံကမိန်းကလေးတွေရဲ့ကျောင်းနေနိုင်တဲ့အခွင့်အရေးနဲ့မိန်းကလေးတွေစာတမ်းနှုန်းကိုစနစ်တကျလေ့လာထားတော့မရှိသေးဘူး။ဒါပေမဲ့ကျွန်တော်တို့ဒီအတွေ့အကြုံရတော့ဒီမိန်းကလေးအမြောက်များကကျောင်းမနေရတာရှိတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့နိုင်ငံကမတင်မနေရတဲ့ညာယူမူလာတဲ့ဆင့်ပြီးဆိုတာတတ်မှတ်ထားတယ်။ဒါပေမဲ့အောက်မြောက်မလုပ်နိုင်ဘူး။တော့လုံးဝကျောင်းမနေတဲ့ကလေးတွေရှိတယ်။ကျောင်းဆင်းနေနေနေပြီးထွက်တဲ့ကလေးရှိတယ်။ကျွန်တော်များများကဒီရွာလေးမှာကမူလာတမ်းပဲရှိတယ်။ဒေသတဲ့တန်းကရွာလေးနဲ့ဝေးတဲ့ခါကျတော့ချောင်းမလို့ချာ။ဒါတော့ဒေသနောက်နဲ့ချောင်းထွက်ရတဲ့သူတွေများတယ်။အဲ့ချိန်မှာရှင်မီးကဒီမှာချောင်းနေရခမဲ့ဆိုပေမဲ့လည်းပြေးရတယ်။ချောင်းဆောင်ကြည့်လို့ရှင်မီးတို့ပြေးရတယ်။တော့ချောင်းလိုက်ဈေးကြီးကောင်းတော့မိဘကကလေးနှစ်ယောက်ရှိတယ်။သားနဲ့သမီးရှိတယ်။တယောက်ကချောင်းသားနဲ့လည်းဦးစားပေးယောက်ျားလေးဦးစားပေးတယ်။မိန်းကလေးကို ဆောင်ထုတ်နေတယ်။အဲ့ဒါကလူ့နိုင်ငံမှာယူဟာဒီမှာအများဆုံးတွေ့ရတယ်။သူတို့ပြင်မှာလေးနှစ်အောင်တဲ့အခါမှာဝေးလံတဲ့မြို့အကြောင်းလွတ်ရအောင်မယ်ဆိုရင်မင်းကလေးတွေမလွတ်ကြဘူး။ယောက်ျားလေးပဲချက်။အကြောင်းထားနိုင်တဲ့မိခွားတွေတောင်မှလေးနှစ်အောင်ရင်မင်းကလေးတွေအကြောင်းခွာရတယ်။အကြောင်းမဲ့ကလေးတွေများတယ်။အကြောင်းထက်တဲ့ကလေးများတော့မင်းကလေးကြီးအများကြီးကမတင်ရဘူး။အဲ့ဒီတည်းဆိုဖြစ်လာလေဆိုတော့ကျမ်းမာရေးအပြီမှာနည်းလာတယ်။မင်းကလေးတွေဆော့ဆော့အိမ်အောင်ကြတယ်။ဒီများခြေကနေတဲ့အခါကျတော့ကလေးတွေဆောက်ရှာဖို့ကလေးဖွံ့ဖြိုးမှုဒီလိုမျိုးအတွေ့အကြုံနေတဲ့အခါကျတော့သာသမီဆောက်ရှာမှုမှာကိစ္စရှိလာတယ်။နောက်သာသမီရဲ့ရှေ့ပညာရေးစီစဉ်တဲ့အခါမှာလည်းမိန်းကလေးတွေကပညာမဆုံးမီမှာကျောင်းဖက်တဲ့အခါကျတော့သူတို့မှာပညာရေးနဲ့ပတ်သက်တဲ့အသိဉာဏ်နေတဲ့အခါကျတော့သူတို့ရဲ့ကလေးတွေကိုကျောင်းလွတ်ဖို့မှာလည်းအဲ့ဒီမှာတအားရော့တယ်။မိန်းကလေးရဲ့သာမသိရများတဲ့အခါကျတော့ဥစ္စာမှုကဏ္ဍကိုမိန်းကလေးတွေပေါ်လာနေတယ်။တော့ဒီနေ့ခေတ်ကတော့အားလုံးစာတအောင်လွတ်ဖို့လိုတယ်။အထူးသဖြင့်မိန်းကလေးတွေကမကျေရအောင်နောက်ဆိုပြီးဦးပါကဦးစားပေးတာပြပါမရှိအောင်အဝင်ရှိတဲ့ဆွေပေါင်းပို့ပြီးတော့ဆက်ပြားလေးရောမိန်းကလေးရောတို့အခြေခံပညာဆုံးတဲ့ဒီအရွယ်ရောက်တဲ့ဒီပညာသင်ဖို့ဆွေးပြတယ်ဒီလိုဆောင်ရွက်မှသာဒီလူမျိုးရေးမောင်းနိုင်ငံရေးမောင်းမိန်းကလေးတွေအခန်းကဏ္ဍမြင်မာလာဒီလိုအခန်းကဏ္ဍမြင်မာမှာကျွန်တော်ရဲ့စာရည်ကြီးပွားရေးမောင်းရေးအကျိုးကျေးဇူးတင်လာအဲ့ဒီတည်းရှိမှတော့မိန်းကလေးတွေမှာတို့မင်းများကအင်ဒါဆုံးအောင်မတင်နိုင်တဲ့အခြေအနေမှာရှိနေတော့မိန်းကလေးတွေပါမကျေမင်းနဲ့အားလုံးအခြေခံပညာဆုံးတဲ့ပါတာအောင်ဆောင်ရွက်ပြီးဘူးနိုင်ငံရေးစနစ်အပြောင်းအလဲ၊ဒီညာရေးစနစ်အပြောင်းအလဲ၊ဒီလူတိုင်းလူတိုင်းခေတ်တိုင်းကလေးတွေကပညာသင်ခွင့်မဆုံးရှုံးအောင်ကျွန်တော်တို့ဆောင်ရွက်ပေးမယ
်။ဒေါ်လာလာဒန်စီစဉ်တင်ဆက်ပေးတဲ့အမျိုးသမီးကဏ္ဍကိုတကြနေညပိုင်းမှာအခုလိုမျိုးအစ်စ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့စနေမနေ့ပိုင်းမှာလည်းတစ်ချိန်နှာစင်နိုင်ပါတယ်။အခုတခါတုတ္တဆောင်လင်အမေရိကန်တခွင်ကိုစပါမယ်ရှင်။အခုတစ်ပတ်တုတ္တဆောင်လင်အမေရိကန်တခွင်အစီအစဉ်မှာတော့မလတွင်အမေရိကန်ပြည်ထောင်စုရဲ့သမိုင်းတွင်ဖြစ်ရတွေအကြောင်းကိုတင်ဆက်ပေးမှာပါ။အမေရိကန်ပြည်ထောင်စုမှာထုတ်ဝေတဲ့အာဖရိကန်အမေရိကန်တွေရဲ့ပထမဆုံးဂျာနယ်ဒုတိယကမ္ဘာစစ်အတွင်းထိမ့်သိမ်းရေးစခန်းတွေမှာရွှေ့ပြောင်းနေထိုင်ကြရတဲ့ဂျပန်အမေရိကန်တွေအကြောင်းပါဝင်ပါတယ်။ကိုအောင်အောင်ရဲ့စီစဉ်တင်ဆက်မှုမှာကျွန်မကအားဖြည့်ကူညီပေးထားပါတယ်ရှင်။
ဒီကပ္ပစီစဉ်ကိုတော့ Freedom's Journal အကြောင်းနဲ့စလိုက်ကြစလာမခွန်ညိုရေလွတ်မြောက်ရေး Journal Freedom's Journal ကိုနယူးယောက်မြို့မှာ1829ခုနှစ်မတ်လ16ရက်နေ့ကစတင်ထုတ်ဝေခဲ့ပါတယ်။ဒီ Journal ဟာ American ပြည်ထောင်စုအတွင်းထုတ်ဝေတဲ့ African American တွေရဲ့ပထမဆုံးသတင်း Journal လည်းဖြစ်ပါတယ်။နိုင်ငံအတွင်းပထမအဦးဆုံးလူမဲပညာတတ်တစ်ယောက်ဖြစ်လာတဲ့ John Ruswam နဲ့ဓမ္မဆရာ Samuel Cornish တို့ကဒီလွတ်မြောက်ရေး Journal ကိုထုတ်ဝေခဲ့တာပါ။
ပထမဆုံးထုတ်ဝေတဲ့ဂျာနယ်မှာအမေရိကန်ပြည်ထောင်စုကလူမဲတွေအပေါ်အထင်မှားအမြင်မှားဖြစ်အောင်သတင်းစာတချို့မှရေးသားနေကြတာတွေကိုပြန်လည်ရှင်းလင်းပြီးတော့ရေးသားခဲ့ပါတယ်။အမေရိကအရှိဘက်ချန်းကပြည်နယ်တွေမှာနေထိုင်ကြတဲ့ကျွမဟုတ်တဲ့လူမဲနှစ်သိန်းကျော်အတွက်ဖြန့်ချီပေးနိုင်လိမ့်မယ်လို့ထုတ်ဝေသူတွေကမျှော်လင့်ခဲ့ကြပါတယ်ရှင်။
သတင်းစာထုတ်ဝေတဲ့နှစ်နှစ်တာကာလအတွင်းအမေရိကမြောက်ပိုင်းပြည်နယ်အတော်များများမှာတရားဝင်ဖြစ်နေသေးတဲ့စိုးရွားတဲ့ဂျွန်စနစ်အကြောင်းမိမောင်းထုတ်ပြတဲ့ဆောင်းပါးတွေအပြင်အာဖရိကန်အမေရိကန်တွေအတွက်ပညာရေးရာအရေးကြီးတဲ့အခန်းကဏ္ဍမှာပါဝင်ပုံနဲ့နိုင်ငံတော်ဝန်ကလူမဲတွေရဲ့ဘဝအကြောင်းသတင်းတွေကိုဖော်ပြခဲ့တာပါ
လူမျိုးရေးချာနဲ့ထုတ်ဝေသူဂျွန်ရက်စဝမ်ဟာနောက်ပိုင်းမှာလူမဲအမေရိကန်တွေအာဖရိကကိုပြန်ပြီးပြောင်းရွှေ့နေထိုင်ဖို့တိုက်တွန်းတဲ့လှုပ်ရှားမှုခေါင်းဆောင်ဖြစ်လာခဲ့ပါတယ်။သူကိုယ်တိုင်လည်းအာဖရိကကိုပြန်သွားခဲ့ပြီးနောက်နိုင်ငံအသစ်ဖြစ်တဲ့လိုင်ဗီးရီးယားမှာပညာရေးဝန်ထမ်းအကြီးအကဲတဦးဖြစ်လာပြီးလိုင်ဗီးရီးယားဟာရဲသတင်းစာကိုလည်းထုတ်ဝေခဲ့ပါတယ်
။ဒီတစ်ခါတော့အမေရိကန်တမိုင်းမှာဖြစ်ခဲ့မှုရဲ့သင်ခန်းစာယူစရာအကြောင်းလေးတစ်ခုကိုပြောပြခြင်းပါတယ်။1942ခုနှစ်မတ်လ23ရက်နေ့မှာအမေရိကန်အနောက်ဘက်ချမ်းမှာနေထိုင်ကြတဲ့ဂျပန်နွေဘွားသသိန်း2000လောက်ကိုအမေရိကန်အစိုးရကအာဓမနေရာရွှေ့ပြောင်းပြီးထိန်းသိမ်းရေးစခန်းတွေမှာနေထိုင်စေခဲ့ပါတယ်။ဒုတိယကမ္ဘာစစ်ပွဲကာလအတွင်းဂျပန်တပ်တွေကအမေရိကန်ပစိဖိတ်ရေတပ်ဖွဲ့အခြေစိုက်ထားတဲ့ဟာဝိုင်ကျွန်းကပလဲစိတ်ကမ်းကိုအလစ်ဝင်ရောက်ပုံကျဲတိုက်ခိုက်ခဲ့ပြီး3လခွဲအကြာမှာအခုလိုရွှေ့ပြောင်းလိုက်တာပါ။
ဒီဂျပန်အမေရိကန်တွေဟာဂျပန်တွေအတွက်တရှိုးတွေဖြတ်လို့ဖြတ်စီလုပ်မာတွေကိုအစိုးရကစိုးရိမ်ပြီးသူတို့တွေကိုထိန်းသိမ်းရေးစခန်းတွေစီနေရာချထားပေးဖို့ဆုံးဖြတ်ခဲ့ကြတာပါအခုခါမှာအငိမ့်စားယူထားပြီးဖြစ်တဲ့အမေရိကန်သယ်ယူပို့ဆောင်ရေးဝန်ကြီးနော်မန်မနစ်တာကကလေးဘဝကသူ့မိသားစုနဲ့အတူသူတို့နေအိမ်တွေကနေဖယ်ရှားခံခဲ့ရပြီးအမေရိကန်နောက်ဖက်ချမ်းကလူသူအယောက်ပေါင်နေတဲ့ထိန်းသိမ်းရေးစခန်း10ခုတည်းကတခုမှနေထိုင်ခဲ့ရပူပါတယ်ဂျပန်အမေရိကန်တွေကိုအဲ့ဒီလိုထိမ့်သိမ်းခဲ့တာဟာအမေရိကန်ပြည်ထောင်စုရဲ့မှားယွင်းတဲ့လုပ်ရက်တစ်ခုဖြစ်တယ်လို့သူ့အမြင်ကိုအခုလိုပြောပြပါတယ်
။ When the Japanese government attacked Pearl Harbor, they attacked me
ပလဲစိတ်ကန်းကိုဂျပန်တွေဖုံးကျဲတိုက်ခိုက်တာဟာကျွန်တော်တို့လိုဂျပန်အမေရိကန်တွေကိုလည်းတိုက်ခိုက်တာပါဂျပန်ကအခုလိုတိုက်ခိုက်တာကြောင့်ဂျပန်အမေရိကန်တွေကိုခွဲခြားဆက်ဆံတာဟာမတင်တော်ပါဘူးဒါဟာနိုင်ငံအတွင်းလူတဦးချင်းစီရဲ့အခွင့်အရေးကိုကာကွယ်မပေးတာသာဖြစ်ပါတယ်လို့မစ္စတာမင်နေတာကပြောသွားတာပါအလွတ်တော်အမတ်တဦးလည်းဖြစ်တဲ့ကွန်ဂရက်စ်မန်မင်နေတာဟာနေရာရွှေ့ပြောင်းခံခဲ့ရတဲ့ကာလအတွင်းပစ္စည်းအုပ်စာတွေဆုံးရှုံးခဲ့တဲ့ဂျပန်အမေရိကန်တွေရော်ကြေးငွေပြန်ရအောင်လွှတ်တော်အနေနဲ့ရန်ငွေချပေးဖို့ဥဆောင်လှုပ်ရှားသူတယောက်လည်းဖြစ်ပါတယ်
1988ခုနှစ်မှာတော့ဒီလိုဒုက္ခတွေကြုံခဲ့ရတဲ့တက်ရှိထင်ရှားရှိနေသူ6000ကိုဒေါ်လာ2000စီပေးဖို့လွှတ်တော်ကဥပဒေပြဋ္ဌာန်းခဲ့ပါတယ်။အမေရိကန်ပြည်မှလွှတ်တော်အစအဦးနားမှာလဲဂျပန်အမေရိကန်အထိတ်မှနေရာတစ်ခုကို2000ပြည့်နှစ်မှာဆောက်လုပ်ပြီးဒီနေရာဟာဒုတိယကမ္ဘာစစ်အတွင်းအမေရိကန်ပြည်ထောင်စုအတွက်တိုက်ပွဲဝင်ခဲ့တဲ့ဂျပန်အမေရိကန်တပ်ဖွဲ့ဝင်တွေနဲ့ဒီစစ်ပွဲကာလအတွင်းနေရာရွှေ့ပြောင်းခံခဲ့ရတဲ့ဂျပန်အမေရိကန်တွေအတွက်လဲရည်ရွယ်ဆောက်လုပ်ထားတာပါ။
ဒါနဲ့ဒီနေရာမှာကျုံတို့ကျွန်တော်ကြည့်ခဲ့မှုရဲ့မှတ်တမ်းရုပ်ရှင်အကြောင်းကိုကြုံကြိုက်လို့ပြောပြပေးရစေမခွာညိုရေတကယ်အဖြစ်မှမှတ်တမ်းဆိုတော့ကြည်ရတာကြည်ခွဲစရာလည်းကောင်းကြည်နူးစရာလည်းကောင်းပေါ့ဗျာ
ဘလို့အကြောင်းနေများလဲကိုအောင်အောင်ရေ
ဒီလိုပါအဲ့ဒီကာလတွေမှာလူငယ်ဘဝနဲ့အမေရိကန်နောက်ဘက်ကျန်းကဝါရှင်တန်ပြည်နယ်ဆီယက်တယ်မြို့မှာနေထိုင်တဲ့ဂျပန်လူမျိုးတစ်ဦးဖြစ်တဲ့ဂျီမီမီရီကတန်နီယာအမေရိကမှာမွေးခဲ့ပြီးပကြီးပညာနဲ့ဘဝကိုရည်တည်ဖို့စိတ်ထက်သန်နေသူတဦးလည်းဖြစ်ပါတယ်။အတူတူပြောရရင်တော့သူနဲ့သူ့မိသားစုအပြင်ဂျပန်တွေတော်တော်များများထိန်းသိမ်းရေးစခန်းတွေမှာနေခဲ့ရချိန်မှာသူတို့ရဲ့နိုင်ငံသားဖြစ်မှုလည်းပြည့်ပြည့်ခဲ့တာပါ။အဖြစ်ကဆိုးပုံများပြောရရင်ဒုတိယကမ္ဘာစစ်ပြီးတဲ့အထိသူတို့ကိုပြန်လွှတ်မပေးခဲ့ပါဘူး။ကယ်လီဖိုးနီးယားနဲ့တက္ကဆက်ကထိန်းသိမ်းရေးစခန်းတွေမှာမစ္စတာမီရီကတန်နီနေထိုင်ခဲ့ဘူးပြီးနယူးဂျာစီမှာရှိတဲ့ထိန်းသိမ်းရေးစခန်းကအလုပ်ယုံတစ်ခုမှာဆိုရင်လေတရက်ကို12နာရီလောက်အလုပ်လုပ်ရတဲ့အပြင်တပတ်ကို6ရက်တောင်လုပ်ရပါတယ်
တရက်ကို8နာရီတပတ်ကို9နာရီ40လုပ်ရတာဟာရေပုံရသတ်မှတ်ထားတာဆိုတော့ဒါကတော်တော်များတဲ့အလုပ်ချင်းလို့ပြောရမှာပေါ့နော
်ဟုတ်ပါတယ်ဗျာဒီလိုမျိုးအဖြစ်တွေကြုံနေပေမဲ့ Wayne Collins ဆိုတဲ့စိတ်ကောင်းရှိတဲ့ရှေ့နေတယောက်လို့ပြောရမှာပေါ့ဗျာသူကဒီဖန်စီထိန်းသိမ်းခံထားရတဲ့ဂျပန်အမေရိကန် 9,000 လောက်လွတ်မြောက်ဖို့အတွက်ဆောင်ရွက်ပေးခဲ့တာကြောင့်1948ခုနှစ်မှာတော့ဒီဖန်စီခံရသူတွေလွတ်မြောက်လာခဲ့ပြီးနောက်1950မှာဂျီမီမီရီကတန်နီယာသူစိတ်ဝင်စားတဲ့ပကြီးပညာနဲ့ရည်တည်ဖို့ကြိုးစားမယ်ဆိုတဲ့စိတ်ကူးနဲ့နယူးယောက်ကိုပြောင်းလာခဲ့ပါတယ်
။အဲ့ဒီအချိန်မှာသူကနိုင်ငံသားပြန်ဖြစ်နေပြီလား
။လွတ်လာပြီးချိန်မှာနိုင်ငံသားတော့ပြန်မဖြစ်သေးပါဘူး။ဒါပေမဲ့လွတ်လွတ်လပ်လပ်သွားလာနေနိုင်တဲ့မစ္စတာမီရီကတန်နီယာအမေရိကန်အရှေ့ဘက်မှာရှိတဲ့မြို့တွေတစ်မြို့နဲ့တစ်မြို့ကူးပြီးနေလိုက်တာ1959ခုနှစ်မှာသူ့ကိုနိုင်ငံသားအဖြစ်ပြန်အသိမှတ်ပြုတာကိုတက်ဆိုင်ရာကဘယ်ဟုအကြောင်းကြားပေးရမှမသိအောင်ကိုဖြစ်ခဲ့တာပါအဲဒီတော့သူလဲသူ့ကိုယ်သူနိုင်ငံသားဖြစ်နေပြီဆိုတာကိုမသိဘဲဒီလိုပဲနေရင်1980လောက်မှာနေစရာမရှိတဲ့အခြေကိုရောက်ခဲ့တာပေါ့ဗျာအဲ့ဒီအချိန်ကလေးကမစ္စတာမီရီကတန်နီယာနယူးယောက်မြို့ကအနုပညာရှင်တွေပေါ်တဲ့ဆိုဟိုအရက်ကလမ်းဘေးပလက်ဖောင်းပေါ်မှာနေရင်ပကြီးတွေဆွဲတော်တာပဲဗျို့
ဘလို့အမျိုးအစားပုံတွေဆွဲခဲ့တာလဲကိုအောင်ရဲ့သူ့ပကြီးတွေကလူစိတ်ဝင်စားမှုရှိကြရဲ့လား
တိတ်ရှိတာပေါ့ဗျာအဲ့လိုရှိလို့လဲသူ့ဘဝပြောင်းလဲခဲ့ပါတယ်သူကကြောင်ချစ်တတ်တော့ကြောင်ပုံတွေနောက်သူနေထိုင်ခဲ့ရတဲ့စခန်းပုံတွေဘုံနံကြောင့်မီးလောင်နေတဲ့ပုံတွေကိုလဲဆွဲခဲ့ရတာကနေဆိုမှာပဲနေပြီးဒီပုံတွေကိုစိတ်ဝင်စားသူမှတ်တမ်းရုပ်ရှင်ရိုက်ကူးတဲ့လင်ဒါဟက်တန်ဒော့ဖ်နဲ့မိတ်ဆွေဖြစ်ခဲ့ပါတယ်ဒီမျိုးသမီးကမစ္စတာမီရီကစ်တန်နီဆွဲတဲ့ပုံတွေကိုကြည့်ပြီးဒီအဖိုးအိုရဲ့ဘဝကိုစိတ်ဝင်စားခဲ့တာပါပထမတော့ဒီလိုပဲနေစဉ်ဘဝမှာကြုံရတဲ့အခြေအနေတစ်ခုအဖြစ်လို့သာအမှတ်တမဲ့နေပေမဲ့လင်ဒါဟာနောက်ပိုင်းမှာဒီအဖိုးအိုမေရီကစ်တန်နီအတွက်ကူညီရည်တည်ပေးခဲ့သူတဦးအဖြစ်ဘယ်ပုံရောက်လာခဲ့တယ်လဲဆိုတာကတော့အခုကြားခဲ့ရတာကတော့ 9/11 လို့သိကြတဲ့စက်တင်ဘာ17ရက်အကြမ်းဖက်တိုက်ခိုက်မှုအတွင်းကမ္ဘာကုန်သွယ်ရေးအဆောက်အုံတွေကိုအကြမ်းဖက်သမားတွေကလေယာဉ်နဲ့တိုက်ခဲ့တော့ကပါဒီအဆောက်အုံပောက်ကွဲတာပြိုကျတာကနေထွက်လာတဲ့မိခိုးတွေအစိမ်းငွေတွေဟာဆိုရင်လေတိတ်မလန့်မကန်းကဆိုဟိုအရက်ထီရောက်လာပြီးလမ်းဘေးမှာချောင်းတဟိုးဇိုးနေတဲ့အဖိုးအိုကိုမမြင်ရတဲ့အစုံလင်ဒါဟာအဖိုးအိုမေရီကတန်နီကိုသူ့အိမ်ကိုခေါ်လာခဲ့ပါတယ်ချုပ်ပြောရရင်တော့အဲဒီကမှတဆင်လူမှုဖူလုံရင်းနဲ့ဆက်သွယ်မိရာကနေမစ္စတာမီရီကတန်နီယာနိုင်ငံသားဖြစ်နေခဲ့တယ်ဆိုတာကိုသိလိုက်ပြီးတဲ့နောက်ဇက်သိန်းကန်းကတော့လှလှပပအဆုံးသတ်ခဲ့တယ်လို့ပြောရမှာပေါ့ဗျာ
။ဘာတွေဖြစ်ခဲ့သေးတယ်ဆိုတာကိုဆက်ပြောပါအောင်ကိုအောင်ရေ
2002ခုနှစ်မှာအဖိုးဟိုမီရီကတန်နီအတွက်ထောက်ပံ့ကြေးတွေနေစရာတွေကိုလူမှုဖူလုံရေးကစီစဉ်ပေးခဲ့ပါတယ်။အဲဒီနှစ်မှာပဲအနည်း60ကျော်ကွဲကွာခဲ့တဲ့သူ့အမနဲ့လည်းပြန်ဆောင်ခွင့်ရခဲ့ပြီးကယ်လီဖိုးနီးယားပြည်နယ်ကိုလည်းသွားလည်ခဲ့ပါတယ်ဗျာ။
지여세어떠고너유구니지
아포미리키타니가도쿄온두소래타칭고수뻬게라와သူဟာပကြီးတယ်မဟုတ်ပါဘူးတချင်းဆိုတာကိုလည်းဝါဒနာပါပါတယ်အဖိုးအကြောင်းရိုက်ကူးထားတဲ့မှတ်တမ်းရုပ်ရှင်ကတော့ The Cats of Mary Kittany ဖြစ်ပါတယ်ဗျာ
သူဒါဆောင်လင်အမေရိကန်တခွင်ကိုအခုလိုတောက်ကြညာပိုင်းမှာအစ်စ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုအင်္ဂါမနေ့ပိုင်းမှာနားဆင်နိုင်ပါတယ်ရှင်အခုနောက်ဆုံးနားဆင်ရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကအစီအစဉ်တင်ဆက်ပေးထားပါတယ်ရှင်
ဒီတစ်ပတ်တော့မောင်းသူမဲ့ drone ယာဉ်တွေနဲ့ပတ်သက်ပြီး drone ယာဉ်တွေရဲ့အသုံးတင်မှုကြောင့်ကမ္ဘာတစ်လွှားမှာသုံးလို့သူတွေပိုးပြီးများလာနေပေမဲ့ American ပြည်ထောင်စုကတော့ဒီ drone ယာဉ်သုံးသူတွေအတွက်တင်းကျပ်တဲ့စီကံတွေကိုထုတ်ပြန်ဖို့စဉ်းစားနေပါတယ်ဆိုတာကိုပြောပြပေးပါစို့ drone ယာဉ်ကိုစီးပွားဖြင့်သုံးနိုင်ခြေကအတော်များပါတယ်မောင်းသူမပါတဲ့ drone လေယာဉ်တွေဟာငွေကြေးရတက်တာပြီးအန္တရာယ်ရှိတဲ့အလုပ်တွေကိုလှုပ်ဆောင်ပေးနိုင်တယ်လို့စမ်းသစ်တီထွင်ခြင်းသူတွေပေါ်လာအောင်လည်းလှုပ်ပေးနိုင်ပါတယ်စီးပွားဖြင့် drone ယာဉ်တွေဟာစိုက်ပျိုးရေးအတွက်ပိုးသက်ဆေးဖြန့်တဲ့မောင်းသူမဲ့လေယာဉ်တွေလိုပေါင်200လောက်လေးတဲ့ယာဉ်တွေကနေတချို့ယာဉ်အသေးကလေးတွေကတော့လေးပေါင်လောက်ထိပဲရှိတာပါဒါပေမဲ့လက်ရှိစီကံသတ်မှတ်ချက်တွေကြောင့် drone ယာဉ်အများပြားအတွက်ပြန်တန်းခွင့်မရဘူးလို့မောင်းသူမဲ့လေယာဉ်ငယ်ကလေးတွေနဲ့ပတ်သက်တဲ့သတင်းချန်နယ် editor Patrick Egan ကပြောပါတယ
် I think one of the bigger problems with regulations for drones is you have
မောင်းသူမဲ့ drone ယာဉ်တွေကိုတုံးတဲ့သူကနှမျိုးရှိကြမှုကိုအကြီးဆုံးပြဿနာတစ်ခုကစီးမျဉ်းစီးကမ်းနဲ့ပတ်သက်မယ်လို့ကျွန်တော်ထင်ပါတယ်တကယ်ဆိုအမေရိကန်ပြည်ထောင်စုလေကြောင်းစီမံခန့်ခွဲရေး FAA ကဒါဟာလေကြောင်းဆိုင်ရာကိစ္စလို့သတ်မှတ်ပေမဲ့ရိုးရိုး drone ယာဉ်လေးတွေကိုလေကြောင်းနဲ့မပတ်သက်တဲ့တာမန်လူတွေကပါတုံးနေကြတာပါဒီတမန်လူတွေကလေကြောင်းနဲ့ပတ်သက်တဲ့လုပ်ငန်းတွေသူတို့ရောက်နေတယ်ဆိုတာသိနားမလည်ကြပါဘူ
း American ပြည်ထောင်စုမှာတော့ drone ယာဉ်တွေကိုစီးပွားဖြစ်သုံးမယ်ဆိုရင် FAA လေကြောင်းအာဏာပိုင်တွေရှိကခွင့်ပြုချက်ရမှာသုံးနိုင်ပါတယ် drone ယာဉ်ကိုစီးပွားဖြစ်သုံးဖို့အတွက်အကြီးကျယ်တားမြစ်ထားပြီးကုမ္ပဏီနည်းနည်းပါးပါးလောက်ကိုပဲစုံစမ်းထောက်လှမ်းဖို့နဲ့ကောင်းကင်ဓာတ်ပုံရိုက်ဖို့အတွက်ခွင့်ပြုထားတာဖြစ်ပါတယ်သုံးဖို့အတွက်လျှောက်ထားတဲ့ကုမ္ပဏီရားနဲ့ချီးပြီးရှိပေမဲ့အခုချိန်ထိခွင့်ပြုထားတာက14ခုပဲရှိပါသေးတယ်ဒါပေမဲ့ဝါသနာရှင်တွေအတွက်တင်းကျပ်တဲ့ကန့်သက်ချက်ထားပြီးခွင့်ပြုတာတော့ရှိပါတယ်။ဝါသနာရှင်တွေအနေနဲ့လေဆိပ်တွေကနေအနည်းဆုံး9မိုင်กว่าမှာအမြင့်ပေ400လောက်ထိပြန်တန်းနိုင်ပေမဲ့ယင်ကိုမျက်စိအောက်ကနေအပြောက်မခံဘဲထားရမှာဖြစ်ပါတယ်။ American လေကြောင်းဆိုင်ရာဌာနကအသေးစားစီးပွားရေးလုပ်ငန်းသုံး drone ယာဉ်တွေအသုံးပြုမှုနဲ့ပတ်သက်တဲ့စီးမျဉ်းစီးကမ်းတဲ့မူကြမ်းချက်ကို2015 February လထဲမှာထုတ်ပြန်ခဲ့ပါတယ်။10နှစ်လောက်အချိန်ယူပြီးရေးဆွဲလာတဲ့ဒီမူကြမ်းထဲမှာအဝေးထိန် drone ယာဉ်တွေကိုဖြတ်တန်းသွားလာနေကြသူတွေနဲ့ဝေးရမှာအသုံးပြုဖို့နဲ့နေခင်းပတ်မှာပဲသုံးဖို့အပြင်တနာ99မိုင်နှုန်းအောက်သာမောင်းနေဖို့ဆိုတာတွေပါပါတယ်။ drone ယာဉ်အသုံးပြုသူတွေအနေနဲ့ပြည်ထောင်စုလေကြောင်းအုပ်ချုပ်ရေးဌာနရဲ့စီးမျဉ်းစီးကမ်းတွေနဲ့အညီအသုံးပြုခွင့်အထူးလိုင်စင်ရှိရမှာလည်းဖြစ်ပါတယ်။ drone ယာဉ်အသုံးပြုပြန်တန်းစဉ်ကောက်ယူတဲ့အချက်လက်တွေကိုတချို့ချွင်းချက်ထားမှုတွေမှာအပရပောင်း180လောက်ထိပဲတိမ့်ထားခွင့်ရှိတယ်လို့လည်းမူကြမ်းမှာထည့်သွင်းထားပါတယ်။အခုမူကြမ်းကိုအပြီးတက်ဖို့မှာတော့အများသူငယ်ရဲ့မှတ်ချက်တွေနဲ့ပြန်လည်သုံးသပ်ချက်တွေယူရအောင်မှာဖြစ်ပြီးဒီလိုလှုပ်ဆောင်ဖို့အချိန်ကတစ်နှစ်ထက်မနည်းကြာနိုင်ပါတယ်။သမရအင်ဗျူရောကနေ drone အသုံးပြုမှုနဲ့ပတ်သက်ပြီးအရသာခွင့်ရင်းနဲ့တတိပုဂ္ဂလအခွင့်အရေးချိုးဖောက်မှုတွေကိုစောင့်ချက်စစ်ဆေးနေတဲ့ပြည်ထောင်စုအစိုးရဌာနတွေကိုသဘောတူစာချုပ်လောတစ်စောင်ပေးပို့ခဲ့ပြီးတဲ့နောက်မှာအခုမူကြမ်းစာပိုင်ထွက်လာတာပါ FAA ကစီးပွားဖြင့် drone ယာဉ်တွေနဲ့ပတ်သက်ပြီးစီးမျဉ်းစီးကမ်းသတ်မှတ်ချက်တွေချမှတ်ဖို့ကြိုးစားနေပေမဲ့စီးပွားရေးလုပ်ငန်းကြီးတွေနဲ့အသေးစားကုမ္ပဏီတွေအမြန်လှုပ်ရှားနိုင်ဖို့အတွက်အမြန်ရနိုင်ဖို့လမ်းမရှိသေးပါဘူးဒီ drone ယာဉ်တွေနဲ့ပတ်သက်ပြီးပြဋ္ဌာန်းမဲ့ဥပဒေတွေဟာလူထောင်ပေါင်းများစွာအတွက်အလုပ်ကိုင်တွေအပြင်ဒေါ်လာဘီလီယံနဲ့ချီတဲ့စီးပွားရေးလုပ်ငန်းအတွက်တည့်ရမှုရှိစေတာဖြစ်ပါတယ်။မောင်းသူမဲ့လေယာဉ်များအဖွဲ့အကြီးကဲမိုက်ကယ်ဒရိုဘတ်ကတော့ဒီဤပညာတိုးတက်နိုင်ဖို့အတွက်အာဏာပိုင်တွေဘက်ကနေလမ်းဖွင့်ပေးဖို့လိုတယ်လို့ဆိုပါတယ
်။ We want to have an open dialogue with the FAA. I don't think
FAA နဲ့ General ပွင့်ပွင့်လင်းလင်းဆွေးနွေးကြမှာတခြားစီးပွားရေးလုပ်ငန်းတွေမှာကြီးကြီးကမ္ဘာတစ်ဝန်းမှာဖြစ်ပျက်နေရတယ်ကိုပဲကြီးကြီးဒီလုပ်ငန်းကိုတိုးတက်စေဖို့လမ်းဖွင့်ပေးဖို့လိုတယ်ဆိုတာသူတို့ကိုပြောကြမှာတယ်။ဒီနိပညာဟာကောင်းတဲ့နိပညာရဲ့တစ်ခုဖြစ်တယ်လို့ကျွန်တော်တို့ယုံကြည်တာမို့ဒီနိပညာအတွက်လမ်းဖွင့်ပေးဖို့လိုအပ်ပါတယ
် FAA ကဆန်ဒီယေဂိုဒါဟာဘေးကုမ္ပဏီကိုသူတို့ရဲ့ဒါဟာဖြန့်ဖြူးတဲ့တိုင်တွင်းနဲ့လိုင်းတွေကို drone ယာဉ်နဲ့ဆစ်ဆေးဖို့အတွက်ခွင့်ပြုထားတာပါ သူတို့ရဲ့ drone ရင်ဟာလေးပောင်လောက်ပဲလေးပြီးသူ့မှာကင်မရာတက်ထားတဲ့အတွက်ဘယ်နေရာမှာပျက်စီးနေတယ်ဘယ်နေရာကပြင်ဖို့လိုနေတယ်ဆိုတာတွေကိုမြေပြင်မှာရှိတဲ့ engineer တွေကသိနိုင်ပါတယ်။ company ပိုင်း drone ရင်အမောင်းသမား Tina Deering ဟာ American ရေတပ်မှာအနှစ်20လောက်လုပ်ခဲ့ပြီးရဟန်းရင်မောင်းဖြစ်တဲ့15နှစ်ကြာတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ
်။ It's not like flying a $30 million helicopter anymore, but you're still piloting.
$30 လောက်တန်တဲ့ရဟန်းရင်နဲ့မတူပေမဲ့လည်းရင်မှုအလုပ်လုပ်ရတယ်လို့မျိုး annual ကင်းမှုလည်းတာဝန်ယူရသူဖြစ်ပါတယ်
။လွန်ခဲ့တဲ့နှစ်နှစ်တုန်းက American ပြည်တော်စုမှာဒဏ်အားလိုက်တွေကိုစစ်ဆေးရကနေတည်ဆုံးခဲ့ရသူရဟန်းရင်မောင်းက14ဦးထိရှိခဲ့တာပါ။အခုလိုမောင်းသူမဲ့ drone ရင်ကိုတုံးတဲ့အတွက်လူအသက်အန္တရာယ်အတွက်စိုးရင်စရာနှဲသွားပါတယ်။ drone ရင်ကိုဘယ်လိုအသုံးပြုရလဲဆိုတာကို company က engineer Dallas Comia ကရှင်းပြပါတယ
်။ It could be for like a transmission tower like we have back here. You're looking at the insulators, you're looking at the static line on top.
အခုလိုတအားတိုင်းတွေအတွက်ကြည့်မယ်ဆိုရင်အပူကပစ္စည်းတွေကိုပဲဖြစ်ဖြစ်တိုင်ထက်ကလိုင်းတွေကိုပဲဖြစ်ဖြစ်စစ်ဆေးနိုင်ပါတယ်။လေကြောင့်တစ်ကိုင်းနေကြောင့်ငှက်တေကြောင့်ပျက်စီးနေတာတွေကိုစစ်ဆေးနိုင်တာ
ပါ။မောင်းသူမဲ့လေရင်တွေအတွက်စိုက်ပျိုးရေးခန္ဓာဟာတကယ့်ကိုဈေးွက်ကြီးဖြစ်ပါတယ်။ FAA ကစီမင်းစီကံသတ်မှတ်ချက်တွေထုတ်ပြန်ပြီးတဲ့နောက်မှာစိုက်ပျိုးရေးသုံး drone ယာဉ်တွေဟာဈေးွက်မှာရာနှုန်း80လောက်ယူထားမယ်လို့ခန့်မှန်းကြပါတယ်။ဒါပေမဲ့လည်း FAA က drone ယာဉ်မောင်းသူတွေအတွက်လင်းရင်မောင်းလိုင်စင်ယူဖို့လိုတယ်လို့စီကံသတ်မှတ်မှာကိုစိုးရင်ပါတယ်လို့နယူးယောက်ကရှေ့နေဘရန်ဒန်ရှူမန်ကပြောပါတယ
် Of greatest concern is this requirement that people who want to use drones commercially are going to have to go get a normal
လင်းရင်မောင်းတင်တဲ့ဖို့လိုတယ်လို့လင်းရင်မောင်းကန်းထဲမှာနိုင်တော်ကြလိုက်ပါဖို့လိုတယ်ဆိုတော့လင်းရင်မောင်းသူတွေအတွက်သတ်မှတ်ချက်မျိုးကိုတော့ရိုးရိုး drone ယာဉ်မောင်းတဲ့တာမန်လူတွေအတွက်သတ်မှတ်မယ်ဆိုရင်တော့အတိအပယ်တော့တိတ်မရှိဘူး
drone ယာဉ်တွေဟာအာဖရိကတိုက်ကတောရင်ဒရေဆန်ခိုးထုတ်တဲ့သူတွေကိုဖမ်းဖို့ပင်လယ်ပြင်ထဲမှာဘယ်နေရာမှာရေနံရိုးဖိတ်မှုရှိနေတယ်ဆိုတာတွေအပြင်စိုက်ပျိုးရေးပြဿနာတွေဖြေရှင်းရမှာတိတ်ကိုအသုံးဝင်လာနိုင်တာမို့ဒါဟာတကယ်စီးပွားရေးဈေးကွက်တစ်ခုဖြစ်လာမှာဖြစ်ပါတယ်။မကြာသေးခင်က Las Vegas မှာကျင်းပခဲ့တဲ့လျှက်စစ်ပစ္စည်းသုံးဆွဲသူတွေအတွက်အသက်ဆန်းပြပွဲမှာဒီ drone ယာဉ်ကိုမောင်းနှင်ကြည့်နိုင်ဖို့အတွက်နိုင်ရီအတော်ကြာစောင့်ပြီးတန်းစီနေတဲ့ပရိသတ်ကရန်နဲ့ချီပြီးရှိနေကြတာပါတကယ်ဆိုရင်ကဘာတဝမ်းကဆန်းနယ်ရိတ်ခါရှားပါမှုပြဿနာကိုဖြေရှင်းနိုင်အောင်ကြိုးစားနေတဲ့စိုက်ပျိုးရေးလုပ်ငန်းတွေရှားပါတော်ရင်ဒရေဆန်တွေခိုးထုတ်နေသူတွေကိုတားဆီးဖို့ကြိုးစားနေသူတွေအတွက်အရေးပါတဲ့ဒီ drone ယာဉ်တွေအတွက်သတ်မှတ်ချက်စီမံတွေချပေးရမယ် FAA ကလည်းသတိကြီးကြီးထားပြီးလှုပ်ဆောင်နိုင်ဖို့ကြိုးစားနေပါတယ်ဆိုတော့ကိုတင်ပြရင်ဒီသတင်းဘက်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါမယ်နောက်တစ်ပတ်မှပြန်ပြီးဆုံကြပါ
သိပ္ပံနဲ့ဤပညာအစီအစဉ်ကိုတောက်ကြတဲ့စနေမနေ့ပိုင်းတွင်မှာပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါရဲ့ရှင်။ VOA ကနေအခုအတန်လွှင့်နေတဲ့တနအီစာအစီအစဉ်အစအဆုံးကိုစီစဉ်ပြီးပြီးချင်းမြမစံတော်ချိန်ည10နာရီကနေ17နာရီထိနားဆင်နိုင်ပါရဲ့ရှင်။အစီအစဉ်ဆုံးမသက်ခင်မှာကြာနေသေးတဲ့အချိန်အတွင်းသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတလှည့်ကြေညာပေးပါဦးမယ်ရှင
်။ယမန်နိုင်ငံဆန္ဒမျိုးတော်ကမွတ်စလင်ဗလီနှစ်ခုမှာအထူးကံဘုံခွဲတက်ခတ်မှု၃ကြောင့်တောက်ချန်နေကဝစ်ပြူနေသူလူပေါင်း၁၀၀လောက်သေဆုံးပြီး၁၅၀ကျော်ဒဏ်ရာရခဲ့တယ်လို့စစ်ဘက်ဆိုင်ရာတာဝန်ရှိသူတွေကပြောပါရတယ်။ဆန္ဒမျိုးတော်ထိန်းချုပ်ထားတဲ့ဟောက်တီတပုံနေနဲ့နီးစပ်တဲ့ဗဒားနဲ့အဲဟာရှုပလီတွေမှာနေ့လယ်ပိုင်းဝစ်ပြူဆူတောင်းနေခြင်းတက်ခတ်မှုတွေဖြစ်ခဲ့တာပါ။ပောက်ကွဲမှုတွေကြောင့်ထိတ်လန့်တုန်လှုပ်နေတဲ့လူအုပ်ထဲမှာလည်းနောက်ထပ်အထူးကံဘုံခွဲတက်ခတ်မှုဖြစ်ခဲ့တာပါ။ဤဝန်ငယ်ရဲ့နျူကလ িয়ার ရေးအမေရိကန်နဲ့ဆွေးနွေးမှုတွေဒီကနေ့ပြန်ဆဖြစ်ခဲ့ပေမဲ့ရှေ့တစ်ပတ်ထိရွှေ့ဆိုင်းခဲ့ရပါတယ်။ဤဝန်သမားဟာဆန်ဂရူဟာနီရဲ့မိခင်ကွယ်လွန်သွားတဲ့အတွက်ဤရန်ကိုယ်စားလှယ်ဖွဲ့ဌာနပြန်မှဖြစ်တာကြောင့်ရှေ့သတင်းပတ်ဗိုလ်ထုနေ့အထိဆွေးနွေးပွဲတွေကိုရွှေ့ဆိုင်းခဲ့ရတာပါ။မန္တလေးမြို့မှာရောက်နေတဲ့ကဘာဖက်မဲ့နေဆွမ်းအသွင်လင်းကိုဒီနေ့မှာတော့သမ္မတဦးသိန်းစိန်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လန်းတို့တွားရောက်ကြည့်ရှုပါရတယ်။ဆူလန်အင်ပေါ့စ်2လို့အမည်ပေးထားတဲ့လင်းကိုတလက်စီမောင်းနေတဲ့ဆွစ်ဇာလန်နိုင်ငံသားလင်းမှုတွေဖြစ်တဲ့ဘထရန်ပစ်ကက်နဲ့အန်ဒရီဘော့ရှ်ပတ်တို့ကိုလည်းသမ္မတဦးသိန်းစိန်ကမှတ်တရလက်ဆောင်ပစ္စည်းပေးရခဲ့တာပါ။တန်ရှင်းတဲ့ဆွမ်းကိုထိထိရောက်အသုံးချနိုင်တယ်ဆိုတော့ကဘာကတိအောင်ပြောက်ရွေရတဲ့ခီးစဉ်နဲ့ပတ်သက်လို့လည်းလင်းမှုတွေကရှင်းပြခဲ့ပါရတယ်။တနင်္ဂနွေနေ့မှာတော့နေဆွမ်းအသွင်လင်းဟာတရုတ်နိုင်ငံချုံကင်းနဲ့နန်ကျင်းမြို့တွေကိုခရီးဆက်မှာဖြစ်ပါတယ်။တရုတ်နိုင်ငံပြည်ရင်တော့ကဘာပတ်မဲ့ခီးစဉ်မှာအဓိကစင်ကာပူဖြစ်တဲ့ပစိဖိတ်သမုဒ္ဒရာကိုဖြတ်သန်းမှာပါ။
နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါ။ဒီညအစည်းအဝေးထုတ်လုပ်ရမှုကကိုအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Glenn Von Carlio ဖြစ်ပါတယ်။ VOA American တန်ရဲ့စနေနေ့မနေ့ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ32.40-48တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျွန်မခွန်မျိုးပါရှင်။
This program has come to you from the Voice of America, Washington.